Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American Day ရဲ့2019ခုနှစ်19ဇူလိုင်အာဇန်နီနေ့ဗုဒ္ဓနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 49ရူကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်မာဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မကတော့စုပြတ်မှုပါရှင်အီရန်နိုင်ငံရဲ့ပယ်ထိန်တုံးအစီအစဉ်ကိုထောက်ခံသူတွေကို American ပြည်ထောင်စုကတန်ခတ်အရေးယူလိုက်ပါတယ်ဂျွန်လာ9ရက်နေ့တုန်းကပြတ်ကျသွားတဲ့တက်မတော်သက်ယူပို့ဆောင်ရေး Y8 လေးရင်ဘာကြောင့်ပြတ်ကျခဲ့ရသလဲဆိုတာကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ခဲ့ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုခုကြောအောင်လွင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမတရားသင်ပုံမှန်နဲ့အရေးယူခံထားရတဲ့သတင်းတော့3ဦးကိုတတ်မှတ်ထားတာထက်ယုံစောထုတ်ခဲ့ပါတယ
်ကျွန်တော်တစ်ထက်မှာဖောင်းတိတ်တော့မပါဘူးပြောရမယ်ဆိုလို့ရှိရင်အချွန်ထက်ဆိုလို့ပြီးတော့ဒါပေမဲ့အချိန်မရွေးမိုင်းနင်းခံနိုင်တယ်
တနက်အပန်းခံရတဲ့ DVB သတင်းတော့ကိုအေးနိုင်ကိုတိုင်ပြောပြခဲ့တာပါဒီကြောင့်သတင်းတွေပြီးတင်ဆက်သွားဖို့ရှိသလိုဒီအမေရိကန်ပြည်ထောင်စုမှာလာရောက်ရှင်ပြိုင်နေတဲ့မြန်မာလူငယ်တွေရဲ့ဆက်ရုပ်ပြိုင်ပွဲမှာဘယ်လိုအဆင့်နေရရှိခဲ့ပါသလဲတခါအာဇာနည်နေ့နဲ့အကြောင်းနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ပြောပြမှာပါ
အီရန်နိုင်ငံရဲ့ပယ်ထိန်တုံးအစီအစဉ်ကိုထောက်ခံတယ်လို့ဆိုရဲလူပုဂ္ဂိုလ်18ယောက်နဲ့အဖွဲ့အစည်းတွေကိုအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူလိုက်ပါတယ်2015ခုနှစ်ကအီရန်နဲ့ရရှိခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်အတိုင်းအီရန်ကလိုက်နာဆောင်ရွက်နေပါတယ်လို့အမေရိကန်ကထပ်မံအတည်ပြုခဲ့ပေမဲ့အခုလိုအရေးယူလိုက်တာဖြစ်ပါတယ်။အီရန်ရဲ့ဆောင်ရွက်မှုတွေဟာအရှေ့လေပိုင်းဒေသရဲ့တည်ငြိမ်လုံခြုံရေးနဲ့တာယာဝါပြောရေးကိုထိခိုက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အီရန်နိုင်ငံရဲ့လက်ရွေးစင်အထူးတပ်ဖွဲ့ဖြစ်တဲ့ Revolutionary Guard တပ်ဖွဲ့နဲ့ဆက်နွယ်နေတဲ့အဖွဲ့နှစ်ဖွဲ့ကိုလည်းအမေရိကန်နိုင်ငံခြားရေးဌာနကပိတ်ဆို့တန်ခတ်ခဲ့ပါတယ်။အဲ့ဒီအဖွဲ့တွေဟာပယ်ထိန်တုံးတီထွင်မှုနဲ့စမ်းသပ်ပစ်လုံမှုဆိုင်ရာအစီအစဉ်တွေမှာပါဝင်ပတ်သက်နေတယ်လို့ပြောပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလည်းအဖွဲ့ခုနှစ်ဖွဲ့နဲ့လူပုဂ္ဂိုလ်5ယောက်ကိုအီရန်စစ်လက်နက်ပစ္စည်းဝယ်ယူမှုအပေါ်ပံ့ပိုးပေးမှုအီရန်လူမျိုး3ယောက်ကိုအီရန်အခြေစိုက်နေချက်နေဆက်ဖြတ်ကျော်ရာဇဝတ်ဂိုင်းနဲ့ဆက်နွယ်မှုတွေနဲ့အရေးယူခဲ့ပါတယ်အရေးယူတံခါးမှုတွေအရာပြစ်မှတ်ထားခံရတဲ့အီရန်လူမျိုးတွေအမေရိကန်နိုင်ငံထဲမှာရှိနိုင်တဲ့ပိုင်ဆိုင်မှုမှန်သမျှကိုထိန်းချုပ်လိုက်သလိုအမေရိကန်လူမျိုးတွေအနေနဲ့သူတို့နဲ့စီးပွားရေးမလုပ်ရလို့တားမြစ်လိုက်ပါတယ
်အမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့မှုအသစ်တွေလုပ်ဖို့ချင်းချောက်တာတွေရှိနေပေမဲ့လည်းဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးထုလွှတ်တော်အတွက်ကိုယ်စားလှယ်ရွေးချယ်မှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ဗင်နီဇွဲလားနိုင်ငံခြားရေးဝန်ကြီးကမနေ့တုန်းကပြောလိုက်ပါတယ်အမေရိကန်နဲ့ဗင်နီဇွဲလားရဲ့ဆက်ဆံရေးကိုလည်းပြန်ပြီးတော့တုံ့တက်ဖို့အစီအစဉ်တွေရှိတယ်လို့လည်းသူကဆိုပါတယ်။ဇူလိုင်လ30ရက်နေ့မှာကျင်းပဖို့အစီအစဉ်နေတဲ့ဗင်နီဇွဲလားရဲ့အထွတ်လွတ်တော်ကိုသမ္မတမာဒူရိုကဆက်ပြီးတော့လုပ်နေမယ်ဆိုရင်ပြင်းထန်ပြီးတော့စီးပွားရေးဆိုင်ရာပြောင်းလဲဖြစ်စေမယ့်လုပ်ရက်တွေကိုဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်မှုအတိုင်းဆက်ပြီးတော့လှုပ်ဆောင်သွားဖို့စဉ်းစားမယ်လို့အင်မီရိုယာရှိတွေကမနေ့ကပြောခဲ့ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုအနာရှင်လုံးဝဖြစ်သွားစေမယ့်လမ်းကြောင်းအဖြစ်မခံနိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့အစိုးရအရာရှိတဦးကပြောပါတယ်ဗင်နီဇွဲလားနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးအပါအဝင်ဗင်နီဇွဲလားအစိုးရအရာရှိတော်တော်များများကိုအရေးယူပိတ်ဆို့ဖို့အမေရိကန်ဘက်ကပြင်ဆင်နေတဲ့အကြောင်း Reuters သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်စီးပွားရေးအရာကြေကြေပြန့်ပြန့်အရေးယူမှုတွေလုပ်ဖို့လဲအမေရိကန်ဘက်ကစဉ်းစားနေတဲ့အကြောင်းဒီစီဇန်နေအားလုံးဆောင်ရွက်ဖို့အဆင်သင့်ဖြစ်နေတဲ့အကြောင်းကိုလည်း Reuters သတင်းမှာဖော်ပြထားပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲကာလတုန်းကသမ္မတလောက်ဟီလရီကလင်တန်ထိခိုက်နိုင်တဲ့သတင်းအချက်အလက်တွေရနိုင်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ဒေါ်နယ်ထရမ့်ရဲ့သားကရုရှားအစိုးရရှေ့နေတယောက်နဲ့တွေ့ဆုံပွဲမှာရှေ့ရောက်မြောက်ပါဝင်သူကိုအမေရိကန်သတင်းဌာနတွေကအင်္ဂါနေ့မှာထုတ်ပြန်ဖော်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကနယူးယောက်မြို့ကထရမ့်တာဝါမှာတွေ့ဆုံခဲ့ကြတဲ့တွေ့ဆုံပွဲမှာအိုက်ကာဗယ်ဒက်ဆိုသူလည်းပါဝင်တယ်လို့ဖော်ပြပါတယ်။အဲ့ဒီသူဟာရုရှားအစိုးရနဲ့နှီးဆက်သူတယောက်တည်ထောင်တဲ့ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမှာထရမ့်အနိုင်ရအောင်ရုရှားအစိုးရနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေချိန်မှာခုလိုအချက်အလက်တွေထပ်ပြီးထွက်ပေါ်လာခဲ့တာပါရုရှားရှေ့နေနက်တာလီယာဖယ်လက်စနစ်စကာယာနဲ့တွေ့ဆုံပွဲမှာထရမ့်အနိုင်ရရေးအတွက်အဓိကစီယုံရေးတာဝန်ယူခဲ့ကြသူတွေဖြစ်တဲ့သူ့ရဲ့သမက်ဂျရက်ကွရှနာနဲ့စီယုံရေးမန်နေဂျာအဲ့ဒီအချိန်တုန်းကစီယုံရေးမန်နေဂျာဖြစ်တဲ့ပေါ်မန်နာဖော့တို့လည်းဒီတွေ့ဆုံပွဲတွေမှာပါဝင်ခဲ့ပါတယ်သမ္မတထရမ့်ကတော့သူ့ရဲ့သားအကြီးစီစဉ်တဲ့တွေ့ဆုံပွဲနဲ့ပတ်သက်လို့အကြိမ်ကြိမ်ခုခံပြောကြားခဲ့ပါတယ
်အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်တုန်းကပြတ်ထန်းခဲ့တဲ့ကျန်းမာရေးဆောင်လျှောက်မှုဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲရေးအခုသမ္မတဒေါ်နယ်ထရမ့်လက်ထက်မှာကြိုးပမ်းနေကြတာမအောင်မမြင်ဖြစ်နေပါတယ်ထက်လွတ်တော်ကလူအများစုခေါင်းဆောင် လွတ်တော်မှာမစ်မခေါ်နဲ့ကနေပြီးတော့ကျမရဲ့ဆောင်းရှောက်မှုဥပဒေမူကြမ်းကိုပြီးခဲ့တဲ့ပတ်တုန်းကလွတ်တော်မှာတင်သွင်းခဲ့ပြီးတော့အဲ့ဒီမူကြမ်းအတီဖြစ်ရေးတင်းလာနေတုန်းကမဲခွဲဆုံးဖြတ်မှုမှာမအောင်မြင်ခဲ့ပါဘူးအဲ့ဒါကြောင့်ကျမရဲ့ဆောင်းရှောက်မှုဥပဒေအပြည့်အဝပြင်ဆင်နိုင်ရေးကြိုးပမ်းမှုဟာအချိန်နှစ်နှစ်လောက်ကြန့်ကြာသွားနိုင်ပါတယ်အမေရိကန်ပြည်သူတွေအတွက်ပို့ပြီးတော့ကောင်းပြီးတော့အရင်ကနေမတူတဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်တစ်ခုကိုရအောင်ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့ထက်လွတ်တော်လူများစုခေါင်းဆောင်အမတ်မစ်မက်ကော်နဲကမနေ့တုန်းကပြောခဲ့ပါတယ် Republican Party ထက်လွတ်တော်အမတ်တွေအတွင်းမှာကိုပဲလက်ရှိဥပဒေမူကြမ်းဟာဥပဒေဟောင်းကိုအစားထိုးနိုင်လောက်တဲ့အစီအစဉ်တွေမပါသလိုကျန်းမာရေးအမခန့်စရိတ်နှိမ့်ချတော့အောင်လည်းမလုပ်နိုင်ဘူးဆိုပြီးတော့ကန့်ကွက်မှုတွေရှိနေတာပါခင်ဗျာ
ဒီအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟုတ်လို့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရခိုင်ပြည်နယ်ကလူခွေရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေကိုလေ့လာဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့လာရောက်စုံစမ်းမယ်ဆိုရင်အခြေအနေတွေပို့ပြီးတော့ဆိုးဝါးသွားနိုင်တယ်လို့နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကပြောကြားခဲ့ပါတယ်
။ The Human Rights Council formed a three-member fact-finding mission. We
အဖွဲ့ဝင်၃ယောက်ပါဝင်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလူခွင့်ရေးကောင်စီကဖွဲ့စည်းခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဟာအပြုသဘောမဆောင်တဲ့အတွက်မြန်မာနိုင်ငံကသဘောမတူခဲ့ပါဘူး။အချက်အလက်ရှာဖွေရေးအဖွဲ့လာရောက်မယ်ဆိုရင်အဲ့ဒီမှာလက်တွေဖြစ်နေတဲ့အခြေအနေတွေပိုပြီးဆိုးသွားနိုင်တယ်လို့ကျွန်တော်တို့ထင်မြင်တဲ့အကြောင်းပြောသွားတာပါ။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကပြည်ဝင်ခွင့်ပေးဖို့ညှင်းဆန်နေတာနဲ့ပတ်သက်လို့နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကရန်ကုန်အခြေစိုက်နိုင်ငံတကာတန်တမန်တွေကိုဖိတ်ကြားရှင်းလင်းတဲ့ပွဲမှာခုလိုပြောကြားခဲ့တာပါရခိုင်ပြည်နယ်မှာစိန်ခေါ်မှုတွေအများကြီးရှိနေပြီးလုံခြုံရေးအခြေအနေဟာရှုပ်ထွေးနေဆဲဖြစ်တယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတွေကိုအကြမ်းဖက်သမားတွေရဲ့လေ့ကျင့်ရေးစခန်းတွေအဖြစ်အသုံးပြုနေတဲ့ဆိုတော့ခိုင်မာတဲ့တပ်တွေအထောက်အထားတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တယ်လို့လည်းတန်တမန်တွေကိုဦးတောင်ထွန်းကပြောပြခဲ့ပါတယ်အခြေအနေရှုပ်ထွေးနေတဲ့ရခိုင်ပြည်နယ်ပြည်ထနာကိုအပြေချတဲ့နေရာမှာအပြုသဘောဆောင်ချင်းခတ်ဖို့လိုတယ်လို့လည်းဆိုပါရယ်ဒီ NLD အစိုးရရင်ဆိုင်နေရတဲ့တခြားစိန်ခေါ်မှုတွေကိုလည်းနိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကရှင်းပြခဲ့ပါရယ်အထူးသဖြင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအခက်အခဲတွေအများကြီးရှိနေဆဲဖြစ်ပေမဲ့ဆက်ပြီးတော့စ조사လုပ်နေတယ်လို့ဦးတောင်ထွန်းကရန်ကုန်အခြေစိုက်နိုင်ငံကတန်တမန်တွေကိုပြောကြားခဲ့ပါရယ
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ်ယန်ဟီလီဟာနေတော့ကနေပြည်တော်မှာဝန်ကြီးဌာန၄ခုနဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒုကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းရခိုင်ပြည်နယ်ကလူဝင်မှုကြီးကြပ်ရေးကိစ္စနိုင်ငံသားပြုမဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လုံတမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြဲတမ်းတွင်းဝင်ကနေပြီးတော့ VOE ကိုပြောပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေတွေကိုလေ့လာဖို့မစ်ယန်ဟီလီက၁၂ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံမှာရောက်နေတာဖြစ်ပြီးတော့လာမယ့်ဇူလိုင်လ21ရက်နေ့ကျလို့ရှိရင်သူ့ရဲ့ခီးစဉ်ကိုအဆုံးသတ်မှာပါ။ရန်ကုန်ရခိုင်ပြည်နယ်နောက်ပြီးတော့ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေကိုလည်းမစ်ယန်ဟီလီတောက်ရောက်ခဲ့ပါတယ်။21ရက်နေ့ကျလို့ရှိရင်ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ဖို့စီစဉ်ထားပါတယ်
။ဂျွန်လ9ရက်နေ့ကဘိမ်းမြို့ကနေရန်ကုန်မြို့စီပြန်တန်းသွားစဉ်ပြတ်ကျသွားတဲ့တပ်မတော်တပ်ယူပို့ဆောင်ရေး Y8 လေယာဉ်ဟာဆိုးဝါးတဲ့ရာသီဥတုနဲ့ကြုံတွေ့ခဲ့ရပြီးတော့လေယာဉ်ကိုမထိန်းနိုင်လို့ပြတ်ကျခဲ့ရတာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကပြောကြားလိုက်ပါတယ်။ဒဝဲမြို့အနောက်တောင်ဘက်53မိုင်ကျော်လောက်အရောက်မှာဆက်သွယ်မှုပြတ်တောက်ပျောက်ဆုံးပြတ်ကျသွားခဲ့ရတာဟာမတမာမှုတစ်ခုခုကြောင့်တော့၎င်းပောက်ကွဲစေတတ်တဲ့ပစ္စည်းတစ်ခုခုတော့၎င်းဒီလေယာဉ်အင်ဂျင်ချို့ယွင်းရပ်တန့်မှုကြောင့်တော့၎င်းပြန်တန်းနေစဉ်ပြတ်ကျခဲ့တာမဟုတ်ဘူးလို့တမနာကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်ထင်းမှဖော်ပြထားပါတယ်ဒီလေရင်ပြတ်ကျမှုကိုဘလို့အသေးစိတ်စုံစမ်းခဲ့တယ်လဲဆိုတာကိုလည်းဒီဇူလိုင်လ18ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာအကျဉ်းတွင်ရေးထားပါတယ်ဩစတြေးလျနိုင်ငံလီဒါရဲ့လေချောင်းလုံခြုံရေး DDAAFS ဌာနကကျွမ်းကျင်သူတွေနဲ့ဒီမြန်မာနိုင်ငံလေရင်မတော်တဆထိခိုက်မှုစုံစမ်းစစ်ဆေးရေးဌာနတာဝန်ရှိသူတွေပူးပေါင်းစုံစမ်းခဲ့တာကိုလည်းဖော်ပြထားပါတယ်ဇူလိုင်18ရက်နေ့ကဆယ်ယူရရှိတဲ့လေရင်ပြန်တမ်းမှုမှတ်တမ်းတင် Black Box ကရတဲ့မှတ်တမ်းတွေအရလေရင်ပြတ်မကျခင်အချိန်အထိလေရင်ဆက်အစိပ်ပိုင်းတွေချိုယွင်းမှုမရှိကြောင်းစစ်ဆေးတွေ့ရတယ်လို့ဆိုပါတယ်ရုတ်တရက်ပြောင်းလဲနေတဲ့ပုံမှန်မဟုတ်တဲ့ရာသီဥတုမှပြန်တန်းရတဲ့အတွက်လေရင်ကိုထိမ့်ချုပ်မောင်းနေနိုင်တဲ့အခြေအနေမရှိတော့ပဲပြတ်ကျခဲ့ရတာဖြစ်တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကပြောပါတယ်ရှင် Direct from Washington,
ဗိုလ်ထုနေမနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုကျော်အောင်လွင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာမှာလည်းအခုပဲတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းလွှာတွေကိုနားဆင်ရပါမယ်290ပြည့်အာဇာနီနေ့ကိုထူးခြားတဲ့ပြသမှုတွေနဲ့ပထမဆုံးချိန်ကျင်းပသွားဖို့ရှိနေပါတယ်အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့ဝန်ကြီးများရုံးမှာခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့နေ့ကအခန်းထဲကြံခဲ့တဲ့ပစ္စည်း28မျိုးကိုပြသသွားဖို့အာဇာနီပိတ်မှန်မှာလည်းခေါင်းဆောင်ကြီးတွေရဲ့လွတ်လပ်သမိုင်းစဉ်တွေကိုပြသသွားမှာဖြစ်ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်မိခါကသတင်းပေးပို့ထားတာပါ
အာဇာနီခေါင်းဆောင်ကြီးများလှုပ်ကြံခံရတာခုဆိုရင်290ပြည့်ပါပြီ။အရင်ကတော့အာဇာနီနေ့ဆိုတာကိုကန့်သတ်မှုတွေနဲ့ကျင်းပလာခဲ့ရတာကနေအခုဆိုရင်တစကန့်သတ်မှုတွေပယ်ဖျက်လာနေပါပြီ။ဒီနှစ်ကြုံရမယ့်290မှာဆိုရင်တော့အာဇာနီခေါင်းဆောင်ကြီးတွေနဲ့ပတ်သက်တာတွေကိုပထမဆုံးထူးထူးခြားပြသဖို့လှုပ်ဆောင်ထားရတဲ့ပတ်သက်လို့အရင်တုန်းကအတွင်းဝင်ရုံးလို့ခေါ်ခဲ့ကြတဲ့ဝင်းကြီးများရုံးကိုထိန်းသိမ်းဆောင်ရှောက်ရေးအဖွဲ့ကမမေတန်နာဝင်းကအခုလိုပြောပြသွားတာပါ။အ
ရင်နှစ်နဲ့မတူပဲထူးထူးခြားခြားပေါ့နော်။ကျုပ်တို့အလုပ်ကြံခံရတဲ့အခန်းပေါ့နော်။အဲ့ဒါကိုအများပြည်သူကိုပြမယ်ပေါ့နော်။ဒီအရင်တုန်းကမူရင်းပရိဘောဂတွေကို display လုပ်ပြီးတော့အခန်းထဲမှာပေါ့နော်ပြသသွားမှာဖြစ်တယ်။အများပြည်သူကအဲ့ဒါဝင်လို့တော့မရဘူးပေါ့နော်။အပြင်ကနေပြီးတော့ကြည့်လို့ရပါမယ်။ဆရာကြီးဥရဇန်ရဲ့လက်ဆော့ဆိုနောက်မြန်မာလေးတို့နောက်ပြီးတော့ဆက်လက်တို့အဲ့လိုမျိုးလေးပေါ့နော်။နောက်တခြား documents တွေပေါ့နော်။အဲ့လိုမျိုးလေးဆိုင်ရဆာတန်းလေးပါတဲ့28မျိုးကိုလည်းဒါပထမဆုံးချိန်ပြသသွားမှာ။ပါလီမန်ကတော့အရင်တစ်ဒီကားနဲ့မတူတာအထဲမှာ original furniture တွေနဲ့ပါလီမန်စတင်တိုင်းပြင်ထားပြီးတော့ပြမယ်ပေါ့နော်။နောက်ပါလီမန်နဲ့ပတ်သက်တဲ့ခက်လက်တွေပါရင်လည်းနော်။အဲ့ဒါတွေလည်းလမ်းတစ်လျှောက်မှာကျမတို့ပြတာမှာပေါ့နော
်အရင်ကတော့ဝင်းကြီးများရုံးကိုအများပြည်သူလိမ့်လာနိုင်ဖို့အတွက်အာဇာနီနေ့တရက်ထဲကိုပဲခွင့်ပြုရာကနေဒီနှစ်မှာတော့နှစ်ရက်ထပ်တိုးပြီးဇူလိုင်21ရက်နေ့ထိဝင်ဝင်ရောက်လိမ့်လာခွင့်ပြုသွားမှာဖြစ်ပါတယ်အာဇာနီနေ့မှာလွတ်လပ်ရေးရခဲ့တဲ့နေ့ကယူနီယံချက်အလံဖြုတ်ချပြီးမြန်မာနိုင်ငံအလံလွှင့်တူခဲ့တဲ့နေ့ရအပအဝင်ပါလီမန်အဆောက်အအုံနဲ့အာဇာနီခေါင်းဆောင်ကြီးများလှုပ်ကြံခံရတဲ့ခမ်းမတွေကိုလည်းလိမ့်လာကြည့်ရှုခွင့်ပြုသွားမှာပါဒါ့အပြင်ခေါင်းဆောင်ကြီးတွေအတွက်ရည်မှန်းပြီးစွန့်ကပ်တာတွေလည်းလှုပ်ဆောင်သွားဖို့ရှိတယ်လို့ခေါင်းဆောင်ကြီးတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုရေးဆွဲထားတဲ့ပကြီးပြိုင်ပွဲကိုလည်းဒီနှစ်မှာထူးထူးခြားခြားဝင်းကြီးများရုံမှာလှုပ်သွားဖို့ရှိနေပါတယ်။အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့အခန်းတွေကိုဒီနှစ်290ပြည့်မှာမှပထမအဦးဆုံးဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်။ဝင်းကြီးများရုံတွေကိုပြီးခဲ့တဲ့နှစ်2015ခုနှစ်ကနေစပြီးအာဇာနီနေ့မှာအများပြည်သူတွေလေ့လာနိုင်ဖို့ဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်။ဝင်းကြီးများရုံအပြင်အာဇာနီဗိမာန်မှာလည်းထူးထူးခြားခြားအနေနဲ့ခေါင်းဆောင်ကြီးတွေရဲ့လွတ်လပ်ရေးသမိုင်းဖြစ်စဉ်တွေကိုရုပ်ပုံကားချက်တွေနဲ့ဝေဝေဆဆဖော်ပြပြီးပြသသွားဖို့ရှိနေပါတယ်။ဒါအပြင်နှမောက်မြို့မှာရှိနေတဲ့ဗိုလ်ချုပ်အောင်ဆန်းနေအိမ်ပြလိုက်ကိုလည်းအထူးအထိမ့်မဲ့အဖြစ်ဗိုလ်ချုပ်ဓာတ်ပုံပင်နိုင်တွေရန်ကုန်မြို့မှာရှိနေတဲ့ဗိုလ်ချုပ်အောင်ဆန်းနေအိမ်ပုံဖနိုင်းတွေနဲ့အတူအာဇာနီနေ့နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်း TV မှာပြသထားဖို့အတွက်စီစဉ်ထားတယ်လို့ရှေးဟောင်းသုတေသနကတာဝန်ရှိသူတဦးကပြောဆိုထားပါတယ်။ဒီလိုထူးထူးခြားခြားပြသမှုတွေလောက်ဆောင်နေတာမှာလာရောက်ကြည့်ရှုသူတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုရှိနေတဲ့အတန်တွေကတော့ထွက်ပေါ်နေပါတယ်။ပြည်ပကအကြမ်းဖက်အဖွဲ့အစည်းတွေကဝင်ရောက်ဖွယ်ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒါပေမဲ့ပြည်ထရေးဝန်ကြီးဌာနကအတွင်းဝင်ဦးတင်မြင့်ကတော့အာဇာနီနေ့မတိုင်မီဇူလိုင်16ရက်နေ့ကနေစပြီးအုပ်ချုပ်ရေးမြို့တော်နေပြည်တော်မှသာမကတနိုင်ငံလုံးမှာပါလုံခြုံရေးစတင်တွန်းမြင့်ထားတယ်လို့သူကပြောဆိုထားပါတယ်။ဇူလိုင်16ရက်နေ့အာဇာနီနေ့မှာနေပြည်တော်ကောင်စီမှအာဇာနီခေါင်းဆောင်ကြီးတွေအတွက်စွန့်ကပ်အမျှဝေအခမ်းအနားတစ်ခုသာပြုလုပ်သွားမှာဖြစ်ပြီးအစိုးရထိပ်တန်းခေါင်းဆောင်တော်တော်များရန်ကုန်ကိုလာရောက်ကြဖို့ရှိနေပါတယ်။ပြည်သူတွေအနေနဲ့အာဇာနီဗိမာန်မှာနေ့လယ်12နာရီကနေညနေ5နာရီထိဂါရဝပြုခွင့်ရမှာပါ။ဒီလိုဂါရဝပြုတာမှာဒုတ်၊တန်ပိုက်၊ကော်ပိုက်တို့ယူဆောင်လာတာတွေအလံတွေယူဆောင်လာတာတွေအပြင်ပန်းခွေပန်းချင်းပန်းတို့အပြင်လက်ကင်ဖုံးတို့ကိုပါလုံခြုံရေးအရာယူဆောင်ခွင့်မပြုဘူးလို့လုံခြုံရေးနဲ့စီကံထိန်းသိမ်းရေးအဖွဲ့ကထုတ်ပြန်ထားပါတယ်ရှင်
။မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒါနဲ့တစ်ဆက်ထဲမှာပဲအာဇာနီခေါင်းဆောင်ကြီးတွေရဲ့ဒန်းတူညီမျှတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်ဟာအခုချိန်ထိမပြည့်ဝသေးဘူးလို့ပြည်ပအခြေစိုက်တိုင်းဒေသခေါင်းဆောင်တချို့နဲ့နိုင်ငံရေးလှူရှားသူတွေကသုံးသပ်လိုက်ကြပြီး တပ်မတော်ရဲ့သဘောထားပြောင်းလဲဖို့လိုအပ်နေတယ်လို့ထောက်ပြကြပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြချင်ပါတယ
်လွတ်လပ်ရေးပြီးသူကဘူကျော်အောင်ဆန်းနဲ့တကွာအာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံရပြီးကွဲလွန်သွားခဲ့တာဒီကနေ့ဆိုရင်နှစ်80ရှိလာပြီဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာမတူကွဲပြားတဲ့တိုင်းရင်းသားတွေနဲ့အတူဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ဆောက်ရင်းတိုင်းပြည်ဖွံ့ဖြိုးတိုးတက်လာစေဖို့ကိုအာဇာနီခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့ကြတာပါဒါပေမဲ့ဒီကနေ့နိုင်ငံရေးအခင်းအကျင်းကိုပြန်ကြည့်ရင်အာဇာနီခေါင်းဆောင်တွေရဲ့ရည်မှန်းချက်အပြည့်အဝဖြစ်မလာသေးဘူးလို့အမေရိကန်အနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်16ဇူလိုင်မှာကြာဆုံးသွားတဲ့ကျွန်တော်ခေါင်းဆောင်ကြီးပဲသူတို့ရည်မှန်းထားတဲ့ဖက်ဒရယ်ပြည်ထောင်စုစစ်စစ်မှန်မှန်မဖြစ်နိုင်သေးဘူးလွတ်လပ်မှုဆိုတာလည်းမရှိသေးဘူးဟိုတရားမျှတမှုလည်းပြည့်ပြည့်ဝဝမရဘူးမရှိဘူးတန်တူညီမျှလည်းမရသေးဘူးလို့ပြောလို့ရတယ်ဒါပေမဲ့အခုပူချိုအောင်ဆန်းရဲ့သမီးဒေါ်အောင်ဆန်းစုကြည်ကအခုကျွန်တော်တို့တိုင်းပြည်ကိုဥဆောင်နိုင်တဲ့အခွင့်အရေးရလာပြီးဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်မယ်ဆိုပြီးတော့ဟိုဆွေးနွေးနေကြတဲ့အခါမှာအလင်းရောင်လေးတော့မြင်ရပြီပေါ့လေတကယ်လို့တပ်မတော်ဖက်ကနေပြီးတော့လေလူလူလားလားနဲ့တကယ်ပဲပြည်ထောင်စုဖက်ဒရယ်နိုင်ငံတည်ထောင်ခြင်းနဲ့ဆိုလို့ရှိရင်ဒေါ်အောင်ဆန်းစုကြည်အစိုးရနဲ့ညှိနှိုင်းပြီးတော့လှုပ်သွားမယ်ဆိုလို့ရှိရင်ကျွန်တော်ထင်တာဘာမှမခက်ဘူ
းဖက်ဒရယ်စနစ်ပေါ်ပေါက်လာရေးအတွက်လွှတ်တော်ထဲမှာဥပဒေလမ်းကြောင်းအရကြိုးပမ်းလှုပ်ဆောင်နေတာမျိုးအခုချိန်ထိမတွေ့ရသေးဘူးလို့ထောက်ပြလာသူကတော့အမေရိကန်နိုင်ငံမှာလက်ရှိနေထိုင်နေတဲ့ချင်းအမျိုးသားတပ်ဦး CNF ရဲ့ဒုက္ခထဦးထန်ထန်လျန်ထန်ဖြစ်ပါတယ
်။ကျွန်တော်တို့အာဇာနီခေါင်းဆောင်ကြီးများအပါအဝင်ပူကျော်အောင်ဆန်းနဲ့တိုင်းဒေသခေါင်းဆောင်တွေအားလုံးကဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုကိုအေးချမ်းစွာတည်ဆောက်မယ်လို့ပင်လုံးမှာကတိပြုပြီးတော့လွတ်လပ်ရေးကိုအတူယူခဲ့ကြပါဘူချိုအောင်ဆန်းမရှိတော့ပင်မဲ့ခေါင်းဆောင်ကြီးများရည်မှန်းထားတဲ့ပန်းနိုင်ကိုမရောက်သေးဘူးလို့ကျွန်တော်တို့ပြောချင်ပါတယ်။အခုဒီမိုကရေစီပြန်လည်ရှင်တန်ဖို့လုပ်တဲ့အပိုင်းမှာတိုင်းဒေသခေါင်းဆောင်အပါအဝင်လက်ရှိအာဏာရထားတဲ့ NLD အပါအဝင်တပ်မတော်အပါအဝင်ကတကယ်ပဲဖက်ဒရယ်ပြည်ထောင်စုကိုတိဆောက်ချင်တဲ့ဆိုရင်လက်တွေ့ကြကြတိုင်ပင်ပြီးတော့လုပ်ဖို့ပို့ပြီးတော့လိုအပ်တယ်လို့ကျွန်တော်သုံးသပ်ချင်ပါတယ်။တမရောအပါဝင်အစိုးရနဲ့တိုင်းဒေသခေါင်းဆောင်များက NCA စာချုပ်အရလွှတ်တော်ပြင်ပမှာနိုင်ငံရေးဆွေးနွေးပွဲကျင်းပနေတာဖြစ်ပါတယ်။လက်တွေ့ကြကြပြောရင်ဒီအနာကဖက်ဒရယ်တိဆောက်ရေးအတွက်ကိုလွှတ်တော်ထဲမှာစတင်ဆွေးနွေးတဲ့အတန်ကမကြားရသေးဘူးလို့ကျွန်တော်အဲ့လိုမြင်ပါတယ်
။လက်ရှိတိုင်းဒေသခေါင်းဆောင်တွေရောအစိုးရနဲ့တမရောပါသဘောထားကြည့်ပြီးအပေးယူလုံမှသာတချိန်ကအာဇာနီခေါင်းဆောင်တွေလိုလားတဲ့ရည်မှန်းချက်တွေအကောင့်တွေပေါ်လာနိုင်မှာဖြစ်တယ်လို့88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုဇော်မင်းကရှုမြင်ပါတယ
်အဲ့တုန်းကဘိုးကျိုးတို့မျက်မှန်ခဲ့တဲ့အနေထားကစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပါဒါပေမဲ့အကြောင်းမျိုးကြောင့်မြန်မာနိုင်ငံမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဆိုတာဖြစ်မလာသေးပါဘူးဒေါ်အောင်ဆန်းစုကြည်ရဲ့27ဒုတိယကြိမ်ပြင်လုံကိုလုပ်နေတဲ့အခါမှာအခက်အခဲတွေအများကြီးကြုံတွေ့နေရတယ်အထူးသဖြင့်တော့လက်ရှိတပ်မတော်ရဲ့သဘောထားပေါ့နော်တိုင်းပြည်အပြိုကွဲရေးဆိုပြီးတော့အချက်၆ချက်ကိုဂိုင်ပြီးစကားပြောတယ်။သို့တော်ညာလဲအဓိကစစ်ကြီးလို့ရေးဝါဒကိုသာဦးတည်နေတယ်။တိုင်းသားဓာတ်တို့ရေးဆိုတာဟာဝေးဟုံးမယ်။ဒီနေရာမှာတိုင်းသားတွေဘက်ကလည်းအထက်လျောက်သဘောထားကြီးဖို့လိုတယ်လို့ကျွန်တော်တို့မြန်မာစစ်တပ်ခေါင်းဆောင်တွေရောတောင်ဆန်းစုကြည်ကောကောပပနဲ့နဲ့နဲ့ဖက်ဒရယ်ပြည်ထောင်စုကိုသွားမှရမယ်ဆိုတာကိုကျွန်တော်တွေးရပါတယ်ခင်ဗျာ
။ဘူကျော်အောင်ဆန်းအပါအဝင်အာဇာနီခေါင်းဆောင်ကိုဦးတို့ဟာ1948ခုဇူလိုင်လ19ရက်မနေ့စနေနေ့ကျော်မှာရန်ကုန်မြို့ဘူအောင်ကျော်လမ်းကအတွင်းဝင်ရုံးမှာသနာသမားတစုရဲ့လှုပ်ကြံပစ်ခတ်မှုကြောင့်တီးဆုံးခဲ့ရတာဖြစ်ပါတယ်ခင်ဗျာ
VOA ရဗိုလ်တုနေမနေ့ကင်းအစီအစဉ်နေ့ဆက်ပြီးတင်ဆက်နေပါတယ်မတရားအသင်းဆွတ်သွယ်မှုပုံမှန်စက်ခွန်မြင်းဆောင်တင်တဲ့ဖမ်းခံထားရတဲ့သတင်းတောက်သုံးဦးကိုဇူလိုင်လ21ရက်နေ့မှာရုံးထုတ်ဖို့စီစဉ်ထားရက18ရက်နေ့မှာစောပြီးရုံးထုတ်လိုက်တဲ့အတွက်သတင်းမီဒီယာအတိုင်းဝန်ကြားအံ့အားသင့်စေခဲ့တယ်လို့ဖမ်းဆီးခံရတဲ့သတင်းတောက်သုံးဦးတို့ကလည်းသူတို့ကိုမတရားသဖြင့်ဖမ်းဆီးထားကြောင်းထုတ်ပြောကြပါတယ်အခုလိုဖမ်းဆီးထိန်းသိမ်းတာဟာဥပဒေနဲ့ကိုင်းညီမှုမရှိဘူးလို့ဥပဒေပညာရှင်တချို့ကထောက်ပြပါတယ်ကိုဇော်ဝင်းလိုင်ကပြောပြမှာပ
ါ DBB သတင်းဌာနကအကြီးတန်းသတင်းတောက် UA9 ကိုပြည့်ဖုံးအောင်နဲ့အေယာဝတီသတင်းဌာနကကိုသိန်းစော်ခေါ်လဝီဝမ်တို့၃ဦးကိုမူလကဇူလိုင်လ27ရက်နေ့မှာရုံးထုတ်ဖို့စီစဉ်ထားရကတရားသူကြီးကကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကကျင်းပတဲ့အခမ်းအနားတက်ရမယ့်ရက်နဲ့တိုက်ဆိုင်နေတဲ့အတွက်ဆိုပြီးသူတို့ကိုရုတ်တရက်မနေ့ကဇူလိုင်လ17ရက်နေ့မှာရုံးထုတ်လိုက်တာဖြစ်ပါတယ်။ဒ ဒါပေမဲ့သူတို့အမှုကိုလာမဲ့ဇူလိုင်လ28ရက်နေ့မှာကြားနာဖို့ရက်ရွှေဆိုင်းလိုက်ပါတယ်။တရင်တော်၃ဦးကိုအင်ကာနေကရုံထုတ်စဉ်သူတို့ကိုဖမ်းဆီးထားတာနဲ့ပတ်သက်လို့သူ့ရဲ့သဘောထားကို DPP သတင်းဌာနအကြီးအကဲသတင်းတော်ဦးအေးနိုင်ကအပြင်မှာစောင့်နေသူတွေကိုအခုလိုပြောကြားခဲ့ပါတယ
်။ကျွန်တော်တို့တစ်ထက်မှာဖောင်းတိန်တော့မပါဘူးပြောရမယ်ဆိုလို့ရှိရင်အချွန်ထက်ဆိုလို့ပြီးတော့ဒါပေမဲ့အချိန်မရွေးမိုင်းနှင်းခံနိုင်တဲ့တနတ်နဲ့ချော်ပစ်ခံနိုင်တဲ့ဆိုတဲ့နေရာတွေကိုကျွန်တော်တို့စွန့်စားသွားရဆိုတာရှင်းရှင်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘဝတွေတက်တွေကိုပေးပြီးတော့ဒီမီဒီယာလုံငန်းကိုလုပ်တာဒါပေမဲ့စိတ်မကောင်းစရာဖြစ်တာကမမာပြီးမှတခါဘူးမှဒီမီဒီယာသမားတွေပေါ်မှာအရေးယူဆောင်ခြင်းမရှိတဲ့စက်ခွန်တင့်နဲ့ကျွန်တော်တို့တရားဆက်ဆိုတယ်ဒါဟာကျွန်တော်တို့ထောင်ချခြင်းမချခြင်းနဲ့ဆာလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုသွားရဲဆိုတဲ့လမ်းကြောင်းကိုကဘာကိုကျွေးကြော်နေပေမဲ့လည်းချက်စရာကောင်းတယ်ဒီဥပဒေတွေကိုလွတ်တော်ကနေဒူဒူကနေတင်လျှောက်တဲ့နော်ကိုစရတွေကနေပြီးတော့ဦးစားပေးတင်သင့်တယ်နောက်ပြီးတော့66ကာကြီးနဲ့ဒီ vice editor ချုပ်ကိုကျော်မင်းဆွေနော်ဒါဖန်းချုပ်ခံရတယ်အမကမြောက်ဆွေသတင်းကြားရတယ်ဒါရီယာဆိုလို့ရှိရင်အင်မတန်မဖြစ်သင့်တဲ့ကိစ္စလို့မြင်တယ်အဲ့တော့ဘလို့ပဲအာဃာတတွေရှိခဲ့ကျွန်တော်တို့တိုင်းပြည်ပြန်လဲထူထောင်ဖို့အချိန်ရောက်ပြီ
ဥအောင်ထူဟာလူအခွင့်ရေးရှင်းနေတူဦးဖြစ်တဲ့အပြင်ဥပဒေအထောက်အကူပြုကွန်ရက်တီထောင်သူလည်းဖြစ်ပါတယ်သူကသတင်းတော့တွေကိုအခုလိုဖန်းစီတာဟာဥပဒေနဲ့ကိုက်ညီခြင်းမရှိဘူးလို့ပြောပါတယ
်ဥပဒေကြောင်းအရပြောမယ်ဆိုရင်အခုမီဒီယာသမားသုံးကိုဆွဲဆိုထားတဲ့1908မတရားတဲ့ဥပဒေနဲ့ဆွဲဆိုခွင့်မရှိဘူးဆိုတာပဲပြောလို့ရတယ်တိတိကျကျအဖြစ်သူတို့တော်ကတော့ဥပဒေစိုးမိုးရေးအခြေခံကနေရာနှုန်းပြကျွန်တော်ပြောလို့ရတယ်အဲ့ဒါကဘာလဲဆိုတော့ဥပဒေစိုးမိုးရေးဆိုတာဒီစဲဥပဒေတွေကိုလူတိုင်းကအားလုံးလိုက်နာရမယ်ဥရီရှိမောင်းမှာအားလုံးကအတူတူပဲဖြစ်ရမယ်။အားလုံးလို့ပြောတဲ့ခါကျတော့အစိုးရအာဏာပိုင်နဲ့တာမန်ပြည်သူနဲ့တရင်တောင်းနဲ့ကွဲခြားလို့မရဘူး။အဲ့တော့ဥပဒေကိုအစိုးရအာဏာပိုင်တွေကချိုးဖောက်ရင်လည်းရေးယူရမယ်။အဲ့ဒီဥပဒေကိုတခြားလူကချိုးဖောက်ရင်လည်းရေးယူရမယ်။အဲ့တော့ဥပဒေတွေကိုတခြားလူကချိုးဖောက်ရင်ရေးယူတယ်။အစိုးရအာဏာပိုင်တွေကချိုးဖောက်ရေးမယူဘူးဆိုတာဟာဥပဒေစိုးမိုးရေးပြတ်တဲ့သဘောဝါပဲ
။ဒါအပြင်သူတို့ကိုဖမ်းဆီးတဲ့ပုံစံဟာနီလန်လွှဲချော်နေကြောင်းလဲဥအောင်ထူးကထောက်ပြပါတယ
်။တော့ဆိုးတာကဘာလဲဆိုတော့ဖမ်းခွင့်မရှိတဲ့စစ်တပ်ကဖမ်းတာပေါ့ဗျာ။စစ်တပ်ကဖမ်းခွင့်မရှိဗျာ။အဲ့တော့စစ်တပ်ကဖမ်းခွင့်မရှိဘဲဖမ်းတယ်။ဖမ်းထားတဲ့စစ်တပ်ကဖမ်းတာကိုရဲတဲ့ထွက်လိုက်တယ်။ရဲကလည်းဟေ့ကောင်စစ်တပ်မင်းဘာကြောင့်ဖမ်းတာလဲ။ငါတို့အလို့မင်းဘာကြောင့်ဝင်လုတာလဲလို့စိတ်မခေါ်ရဲပဲနဲ့စစ်တပ်ဖမ်းတာကိုကောက်ကုတ်ကလေးလက်ခံလိုက်ပြီးတော့မှအမှုဆက်သွားတာကဒါကူကကျွန်တော်တို့ဒီ fair trial concept လို့ခေါ်တယ်။တရားမျှတဆိုဆေးစီရင်တဲ့နိုင်ငံတကာအခြေခံမှုနဲ့ရာနှုန်းပြန့်ကျင်နေတာအဲ့တော့ကျွန်တော်တို့ဒီဒုတိယဖမ်းဆီးခံပြီးတိုင်းမှာထူးသဖြင့်တရားရုံးမရောက်ခင်အဆင့်ကြားထဲမှာ pre trial stage လို့ခေါ်တာပေါ့အဲ့ဒီဒီအဆင့်ပေါ့တရားရုံးမရောက်ခင်အဆင့်ကြားထဲမှာဖြစ်တဲ့အခြေအနေတွေကိုဖြစ်တိုင်းမှာနိုင်စဉ်စနစ်ကျဖော်ထုတ်နိုင်မှုအသေးကိုရေးကြည့်လာတယ်ဒါကအခုသတင်းတောက်တည်းရမှုကင်းတာမကဘူးမှုကင်းအားလုံးနဲ့ဆိုင်ပါ
သူတို့ပေါ်ဆွဲချက်တင်ထားတဲ့ပုံမှန်စက်ခွန်မြင်းဆောင်1အရာအများဆုံးထောင်ဒဏ်3နှစ်ကြာခံရနိုင်ပါတယ်။အဲဒီလိုထောင်ဒဏ်3နှစ်အထိပြစ်ဒဏ်ပေးနိုင်တဲ့အမှုတွေကိုအာမခံပေးရလေရှိတယ်လို့လည်းဥအောင်ထူးကပြောပါတယ်။စတိဘတ်လာဟာသတင်းတော်များအကာအကွယ်ပေးရေးအဖွဲ့ CPJ ကအရှတ်ဒေသဆိုင်ရာညွှန်ကြားရေးမှူးပါ။သူဟာပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကပဲမြန်မာနိုင်ငံနေပြည်တော်ကိုတွားရောက်ပြီးပြည်ကြားရေးဝန်ကြီးဌာနကအရာရှိတွေနဲ့တွေ့ဆုံခဲ့တာမှာ1908ခုနှစ်ကတည်းကတရှိခဲ့တဲ့မတရားသင်ဆက်နွယ်မှုပုံမှန်နဲ့သတင်းတောက်တွေကိုဖမ်းဆီးထင်ထင်ထားတဲ့ကိစ္စကိုတင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ
်။ I was in Naypyidaw and we were told that the proposal would take criminal penalties out of the law and that's
ကျွန်တော်မကြသေးခင်ကပဲနေပြည်တော်ကိုတွားခဲ့ပါတယ်။အခုအစိုးရကအဆိုပြုထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းထဲမှာရာဇဝတ်မှုနဲ့တရားစွဲဆိုနိုင်တဲ့အပိုက်တွေကိုရုတ်သိမ်းဖို့အဆိုပြုထားတယ်လို့ပြန်ကြားရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။
2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေကိုလက်ရှိအစိုးရကပြင်ဆင်ရေးဆွဲနေတာမှာအဆိုပြုထားတဲ့အချက်တွေဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုအာမခံပေးနိုင်တဲ့အဆင့်အထိရောက်မလာသေးဘဲလိုအပ်ချက်တွေရှိနေစေဖြစ်တယ်လို့ CPJ ကဇူလိုင်လ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်တင်ပြခဲ့တာပါ။အမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာနှစ်ရက်ကြာကျင်းပတဲ့ First Global ဆက်ရုပ်ပြိုင်ပွဲမှာမြန်မာလူငယ်အသင်းကနံပါတ်6နေရာရရှိသွားပါတယ်။နိုင်ငံဆောင်ကဆက်ရုပ်အသင်းပေါင်း160ကျော်ပြိုင်ဆိုင်ကြတဲ့ပွဲမှာမြန်မာဆက်ရုပ်အသင်းကအမှတ်အများဆုံးစုမရရှိခဲ့ပေမဲ့ယုံကြည်မှုတွေပိုရလာတယ်လို့ပြိုင်ပွဲဝင်လူငယ်တွေကပြောပါတယ်။နောက်ပြိုင်ပွဲတွေမှာကိုယ့်ရဲ့အရေးချင်းကိုပြသဖို့ဘယ်လိုအတွေ့အကြုံတွေရခဲ့သလဲဆိုတာဆက်သွယ်မေးမြန်းထားတဲ့မတ်ဆုမြတ်မွန်ကတင်ပြပါမယ်။
American ပြည်ထောင်စု Washington မြို့တော်မှာ July 18ရက်နဲ့18ရက်နှစ်ရက်ကျင်းပခဲ့တဲ့ First Global နိုင်ငံတကာဆက်ရုပ်ပြိုင်ပွဲမှာမြန်မာလူငယ်အသင်းကစုစုပေါင်းပြိုင်ဆိုင်တဲ့နိုင်ငံပေါင်း163နိုင်ငံမှာနံပါတ်6နေရာရရှိခဲ့ပါတယ
် Congratulations to Team Hydro Myanmar, Italy and Greece taking the win 108-58. Congratulations to the Hydro Alliance of Armenia, New Zealand and Myanmar for winning that 120-46.
သုံးနိုင်ငံတစ်ဖွဲ့ခွဲပြီးပြိုင်ဘက်ဆက်ရုပ်တွေကရေသန့်တဲ့ညဉ့်ညမ်းရဲ့အဖြစ်သတ်မှတ်ထားတဲ့ဘောလုံးလေးတွေကိုကောက်ပြီးတော့သတ်မှတ်နေရရအောင်ပို့ပေးကြရတဲ့ပြိုင်ပွဲတွေမှာမြန်မာအသင်းက6ပွဲရှင်ပြိုင်ခဲ့တာမှာ5ပွဲနိုင်ခဲ့ပါတယ်။စုစုပေါင်းအမှတ်ကတော့984မှတ်အပြင်5ပွဲနိုင်တဲ့အတွက်ပွဲအမှတ်10မှတ်ရရှိခဲ့တာပါ။ကမ္ဘာနိုင်ငံစုံကအသင်းပေါင်း163သင်းဝင်ပြိုင်တဲ့ပွဲမှာဥရောပတိုက်ကိုကိုစားပြုတဲ့ Team Europe အသင်းကစုစုပေါင်းအမှတ်916မှတ်နဲ့နံပါတ်1ပထမဆုကိုရရှိသွားပါတယ်။မြန်မာလူငယ်ဆက်ရုပ်အသင်းအနေနဲ့အမှတ်အများဆုံးဆုမရခဲ့ပေမဲ့ထူးခြားတဲ့အတွေ့အကြုံတွေရခဲ့ပါတယ်လို့ First Global Team မြန်မာရဲ့ပြောခွင့်ရသူကိုကျော်စားစော်က VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်မဟာမိတ်ဆက်ရုပ်အချင်းချင်းတခြားမမြင်ဘူးပဲနဲ့ပွဲမစခင်မတိုင်ခင်မိနစ်30လောက်တည်မှာမှကျွန်တော်တို့ဒီဟာတွေချတယ်။ကိုဆက်ရုပ်ကဘာလို့လှောက်ဆောင်နိုင်လဲ။ဘယ်ဆက်ရုပ်ကတော့ဘယ်ဟာမှကျွမ်းကျင်လဲဆိုတော့ကျွန်တော်ဆွေးနွေးပြီးတော့အချင်းချင်းဆက်ရုပ်တွေကဘလို့လုံးဆောင်မယ်ဆိုတော့ idea ကိုကျွန်တော်မိနစ်ပိုင်းနဲ့တွေ့မှာပဲအဲ့ဒီ view ဟာတွေအကုန်လုံးတွင်းနေနိုင်တဲ့ဟာကိုကျွန်တော်ကတော့ထူးခြားတယ်လို့ထင်ပါတယ်
။ကြိုတင်ပြင်ဆင်မှုတွေအပြင်အတူတွဲပြန်ရတဲ့တခြားနိုင်ငံအသင်းတွေနဲ့ညှိနှိုင်းနိုင်ခဲ့တာကြောင့်အင်ရှင် American အသင်းကိုတော့အနိုင်ရအောင်ပြိုင်ဆိုင်နိုင်တာဖြစ်တယ်လို့ဆိုပါတယ်
။ကျွန်တော်တို့မဟာမိတ်တချို့ဆက်ရုပ်တွေက function တွေအဆုံးမပါတာရှိပါခင်ဗျ။အဲ့ဒီ function အဆုံးပါတာလည်းဘယ်လိုဖြစ်စက်မလဲ။ဘယ်လိုကိုကအားတာချက်ယူမလဲဆိုတော့ကြိုတင်ဆွေးနွေးထားတဲ့အတွက်ကျွန်တော်တို့အင်ရှင်နိုင်ငံဖြစ်တဲ့ USA နိုင်ငံလိုမျိုးအဲမိပညာဖွင့်ပြီးတုတ်တဲ့နိုင်ငံမျိုးအနိုင်ရရှိတာပါခင်ဗျ
။ပြိုင်ပွဲဝင်ဆက်ရုပ်တွေလှုပ်ရှားလည်ပတ်နိုင်ဖို့ software program ရေးပေးသူ၃ယောက်ထဲကတယောက်ဖြစ်တဲ့မတ်ယူဇနာဝင်းကလည်းစိတ်ဝင်စားမှုချင်းတူတဲ့တခြားနိုင်ငံကလူငယ်တွေနဲ့အသိပညာတွေဖလှယ်နိုင်ခွင့်ရတာကအတွေ့အကြုံကောင်းတစ်ခုဖြစ်တယ်လို့ပြောပါတယ်
။မြန်မာနိုင်ငံကစားပြုအနေနဲ့လာတိုင်းရဆိုလည်းတကယ်ကုန်လဲယူရဲ။နောက်ပြီးဒီမှာဆိုလည်းဒီမှာတခြားနိုင်ငံကကိုယ်ဒီ fee တူတဲ့ငွေချင်းတွေအများကြီးနဲ့အဲ့လိုပဲတွေ့ရတယ်အဲ့တော့သူတို့လည်းခင်မင်ဝင်ရတယ်သူတို့လည်းအသိဉာဏ်တွေရင်းချင်းမှုတွေဖလှယ်ဝင်ရတယ်ဆိုရင်ညီမအရန်ကိုဝမ်းသာပါတယ်ပေါ့နော
်နိုင်ငံဆောင်ကလူငယ်တွေနဲ့တွေ့ဆုံပြိုင်ဆိုင်ရတဲ့ပြိုင်ပွဲမှာကိုယ့်ရဲ့အရေးအချင်းကိုပြသနိုင်ခဲ့ပြီးတော့ယုံကြည်မှုတွေပိုရှိလာတယ်လို့လည်းမတ်ယူဇနာဝင်းကပြောပါတယ
်ဟိုဒီမှာသူတို့ပြိုင်ပွဲတည်တဲ့ခါကျတော့ဟိုညီမမြန်မာနိုင်ငံကလည်းတခြားလူတွေနဲ့လူရှင်းနိုင်ပါလားဆိုပြီးသိလာတော့တကယ်ယုံကြည်မှုတွေတကယ်ရှိလာဟိုတကယ်ပြန်ကြည့်တဲ့ခါကျရင်လည်းတခြားလူတွေနဲ့အဲ့လိုမျိုးကောင်းကောင်းဆက်သွယ်နိုင်တယ်ကောင်းကောင်းပြောဆိုဆန်နိုင်တယ်တခြားလူတွေနဲ့လည်းလည်းပဲတူတူအော်ဘယ်မှာရေမောင်တန်းပြီးတော့လည်းရှင်ပြိုင်နိုင်တယ်အဲ့လိုအခါကျတော့ပို့ပြီးယုံကြည်မှုတော့ရှိလာတယ်အဓိကအရင်ဆုံးပေါ့ယုံကြည်မှုရှိလာတယ်ဟိုငါတို့လည်းလုပ်နိုင်တယ်ဆိုတော့စိတ်မျိုးပေါ့ဟိုကြောက်ရွံ့နေရမျိုးတွေပါမျိုးမရှိဘူးအဲ့ဒါကြီးပထမဆုံးရောက်သွားတော့ငါလက်ကြောက်သေးတယ်အော်ဘယ်လိုများနေမလဲပေါ့နော်ကိုတင်ရချားထဲမှာဟိုတင်ညာတင်ငယ်နေမလားပေါ့အဲ့လိုမျိုးဖြစ်တာမဟုတ်ပါဘူးပေါ့ဒီမှာတော့ခိုးတော့တန်းလို့ပါပဲဟုတ်အဲ့တော့သူများနေတယ်တူတူရှင်ပြိုင်နေတယ်ဆိုတော့အရင်ဆုံးယုံကြည်မှုတွေပါရတယ်နောက်ပြီးတော့ဒီကနေ့ knowledge တွေပါအများကြီးထက်ရတဲ့အတွက်အဲနောက်ဖက်ပွဲတွေရှင်လည်းပြန်လည်းပြန်နေမှသိတယ်
သိပ္ပံဤပညာသင်ချာနဲ့အင်ဂျင်နီယာပညာရပ်တွေကိုကမ္ဘာတဝန်းကလူငယ်တွေပို့ပြီးစိတ်ဝင်စားလာအောင်လို့ First Global Prahita အဖွဲ့ကနှစ်စဉ်ဆက်ရုပ်ပြိုင်ပွဲကျင်းပပေးတာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲကတော့ကမ္ဘာတဝန်းမှာတောက်သုံးရေသက်မရရှိသူတန်းထောင်နဲ့ချီရှိနေတဲ့ပြဿနာကိုဆက်ရုပ်ပြိုင်ပွဲတွေနဲ့မီမောင်ထိုးပြခဲ့ပါတယ်။ဒီပြိုင်ပွဲမှာ Team Hope လို့နာမည်ပေးထားတဲ့ဒုက္ခသည်လူငယ်ကိုစားပြုအသင်းကိုပရိသတ်တွေတော်တော်လေးအားပေးကြတာလည်းတွေ့ရပါတယ်။အခုလိုတခြားနိုင်ငံကဆက်ရုပ်ပြိုင်ပွဲဝင်တဲ့လူငယ်တွေနဲ့တွေ့ဆုံမှုကနေကဘာကြီးအတွက်အကျိုးရှိအောင်ဤပညာနဲ့ဘလို့ပူးပေါင်းလုပ်နိုင်မလဲဆိုတဲ့အကြံဉာဏ်တွေရခဲ့တယ်လို့အခုပြိုင်ပွဲကအတွေ့အကြုံတွေကိုမြန်မာနိုင်ငံကလူငယ်တွေကိုတတ်နိုင်သလောက်ပြန်ပြီးမျှဝေသွားမယ်လို့ပြိုင်ပွဲဝင်ခဲ့တဲ့မြန်မာဆက်ရုပ်အသင်းကလူငယ်တွေက VOA မြန်မာပိုင်းကိုပြောပါတယ်။ရှင်းနှစ်ပြိုင်ပွဲကိုတော့မက္ဆီကိုနိုင်ငံမက္ဆီကိုစီတီမြို့တော်မှာကျင်းပမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗဟုသုနည်းမနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 kHz 925လိုင်းနိုမီတာ40 kHz 9433ညာလိုင်းနိုမီတာ50 kHz 995တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့ VOA ရဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်တင်ဆက်တဲ့အခါမှာတော့
တော့သူကြီးပြောသလိုပဲတပ်ပေါ်ကကနားရှိပြီးတော့တမတော်ကပယ်ကြီးခံပြီးတော့အချုပ်ကိစ္စတွေလုံးဝအောင်ပြင်မဲ့ကိစ္စတွေရှိတယ်။ဒါမျိုးကြတော့
လေမကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့ Editor အဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြက်ကိုကျောင်းတွင်ကစူးစီးတင်ဆက်ထားပါလေ
။လူခွင့်ရင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုအမေရိကန်ကဖိအားတွေနောက်တစ်ကြိမ်ထပ်ပေးဖို့ချိန်ကျပြီဆိုတဲ့ခေါင်းစဉ်နဲ့ Washington Post သတင်းစာမှာဇော်လန်လ18ရက်နေ့ကဆောင်းပါးတစ်ပုဒ်ဖော်ပြထားပါတယ်။ Olivia Enos နဲ့Hunter Mastron ပူတွဲရေးသားထားကြတာပါ။လူနည်းစု Rohingya Muslim တွေကိုမြန်မာစစ်တပ်ကနှိပ်စက်နေတယ်လို့ဆွတ်ဆွဲမှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းကုလသမဂ္ဂရဲ့ချက်လက်ရှာဖွေရေးအဖွဲ့လာရောက်ဖို့ကိစ္စကိုနိုဘယ်ညင်ညာရေးဆုရှင်ဒေါအောင်ဆန်းစုကြည်အပါအဝင်မြန်မာအာဏာပိုင်တွေကပြီးခဲ့တဲ့ဇွန်လကုန်ပိုင်းမှာညှင်းပယ်ခဲ့ကြပါတယ်။အခုလိုကုလသမဂ္ဂအဖွဲ့ဝင်ရောက်ခွင့်ကိုညှင်းပယ်တဲ့နိုင်ငံကကမ္ဘာမှာအနည်းစုပဲရှိတာပါ။မြောက်ကိုရီးယား၊ဗင်နီဇွဲလားကွန်ဂိုနဲ့ဆီးရီးယားနိုင်ငံတွေလောက်ပါပဲအခုတော့အဲ့ဒီနိုင်ငံတွေရဲ့စီးရင်နေမြန်မာရောက်သွားပြီလို့ဆိုပါတယ်ရခိုင်ပြည်နယ်အတွင်းကပြည်ပခန့်တွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေရှာဖွေနိုင်ဖို့ဖွဲ့စည်းထားတဲ့ကုလသမဂ္ဂအဖွဲ့ကိုလက်မခံဖို့ဒေါန်ဆန်းစုကြည်ကညှင်းပယ်လိုက်တာဟာစစ်ဆွေးရရဲ့အုပ်ချုပ်မှုဒဏ်ကိုနှစ်ပေါင်းများစွာခံစားခဲ့ရတဲ့မြန်မာပြည်သူတွေအတွက်တိုးတက်တဲ့အခြေအနေကောင်းတွေဖြစ်ပေါ်လာဖို့မျှော်လင့်ခဲ့တဲ့အမေရိကန်လွှတ်တော်အမတ်တွေဖို့တော်တော်ကိုစိတ်ညစ်ဖို့ကောင်းတဲ့ကိစ္စပါလို့ဆိုပါတယ်မြန်မာပြည်ပြောင်းလဲအတွက်ညင်သာဖေးမတဲ့ချင်းကပ်မှုနဲ့သမ္မတဘာရက်အိုဘားမားလက်ထက်တုန်းကဆောင်ရွက်မှုတွေရှိခဲ့ပါတယ်ပြစ်ဒဏ်ခတ်အရေးယူမှုတွေကိုရှော့ချခဲ့ပါတယ်အခုသမ္မတအစ်စ်ဒေါ်နယ်ထရမ့်လက်ထက်မှာလည်းမြန်မာနိုင်ငံကိုကလေးစစ်သားသုံးဆွဲတဲ့နိုင်ငံတွေရဲ့စီးရင်တွေကနေပယ်ဖျက်ခဲ့ပါပြီအခုလိုအမေရိကန်အစိုးရရဲ့တန်တမာရေးအလျှော့ပေးဆက်ဆံမှုတွေဟာမြန်မာအစိုးရအတွက်လက်တွေ့မှာထိုက်တန်မှုမရှိပါဘူးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုညှင်းပယ်လိုက်တာဟာမြန်မာပြည်ဒီမိုကရေစီကူးပြောင်းမှုမရှိသလောက်ရပ်တန့်နေတယ်ဆိုတာကိုပြသနေတာပဲဖြစ်တယ်လို့ဆိုပါတယ်ရွေးကောက်ပွဲတွေပြီးခဲ့တဲ့နောက်ပိုင်းဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာတော့ဒီမိုကရေစီတည်ဆောက်ရေးအတွက်အခိုင်အမာခြေချပစ်ပြီလို့နိုင်ငံတကာအတိုင်းဝိုင်းကမြန်မာအတွက်မျှော်လင့်ခဲ့ကြပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲတစ်မျိုးတည်းနဲ့ဒီမိုကရေစီထူထောင်လို့မရပါဘူးမြန်မာဒီမိုကရေစီဟာခိုင်မာတဲ့အခြေခံနဲ့မစတင်နိုင်ခဲ့ပါဘူးမြန်မာနိုင်ငံအတွင်းကတိုင်းရင်းသားတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ဘက်ကထောက်ပြပြောဆိုဖို့ပြက်ကွက်နေတာကိုကြည်ပြီးပိုပြင်းထန်တဲ့နိုင်ငံတကာဖိအားတွေပေးကြဖို့အချိန်ရောက်နေပါပြီလို့ Washington Post သတင်းစာမှာရေးသားဖော်ပြထားပါတယ်မြန်မာနဲ့ပတ်သက်တဲ့နောက်ဆုံးမတစ်ပုဒ်ကတော့ဇူလိုင်လ18ရက်နေ့ထုတ် The Guardian သတင်းစာမှာဖော်ပြထားပါတယ်ကုလသမဂ္ဂအစ်မြင့်အရာရှိတွေကိုဒေါ်ဆန်းစုကြည်ဘက်ကဒစိမ့်ဆန်ဆန်ဆက်ဆံခဲ့လို့မြန်မာနိုင်ငံအပေါ်ကုလသမဂ္ဂရဲ့ဩဇာတက်ရောက်မှုကျဆင်းလာနေပြီဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာပါမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနရုံးရဲ့လုပ်ငန်းတွေဆောင်ရွက်ရာမှာထိရောက်မှုမရှိတော့ဘူးဆိုတဲ့စိုးရိမ်မှုတွေတိုးလာနေပါတယ်တဲ့ပြီးခဲ့တဲ့မေလတုန်းကကုလသမဂ္ဂရဲ့အစ်မြင့်ကိုယ်စားလှယ်နဲ့အဖွဲ့မြန်မာပြည်ခီးစဉ်တွားခဲ့တုန်းကမြန်မာအစိုးရရဲ့အရေးပေးဆက်ဆံမှုတွေမရှိခဲ့ဘူးဆိုတာအခုတော့ရှင်းရှင်းလင်းလင်းသိလာရပြီလို့ The Guardian သတင်းစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ကိုယ်စားလှယ်မီရိုဆလော့ဖ်ဂျန်ကာကောင်းဆောင်တဲ့အဖွဲ့21ရာစုဒုတိယအကြိမ်ပင်လုံညီလာခံကိုတက်ရောက်ဖို့မြန်မာပြည်ကိုရောက်လာခဲ့ပြီးတော့မကြခင်မှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်အမျိုးသမီးပြောင်းရွှေ့ခံခဲ့ရပါတယ်။21ရာစုဒုတိယအကြော့ပင်လုံညီလာခံမှာကလသမကအစင်းမြင့်အရာရှိတူအနေနဲ့နေရာပေးအဆက်ဆံမခံခဲ့ရတဲ့အပြင်ဒေါ်ဆန်းစုကြည်နဲ့လည်းတွေ့ဆုံခွင့်မရခဲ့တဲ့အကြောင်းရခိုင်ပြည်နယ်ကိုသွာလာခွင့်လည်းမရခဲ့တဲ့အကြောင်းဂါရီယန်ရဲ့တန်တမန်သတင်းရက်ကွက်ကတဆင့်သိခဲ့ရတယ်လို့ဆိုပါတယ်ကမ္ဘာတစ်ဝန်းကကလသမကဌာနကိုယ်စားလှယ်ရဲ့အခန်းကဏ္ဍတွေနဲ့ပတ်သက်ပြီးပြန်လည်သုံးသပ်မှုတွေကိုနယူးယောက်မြို့ကကလသမကဌာနချုပ်မှာလှုပ်ဆောင်နေကြပါတယ်ဒါပေမဲ့လည်းအဲ့ဒီသုံးသပ်ချက်တွေက ဒီနှစ်ကုန်ပိုင်းအထိကြာသွားမဲ့သဘောရှိနေပါတယ်။မြန်မာပြည်ကလစ်လပ်နေတဲ့ကုလသမဂ္ဂဌာနကိုယ်စားလှယ်ယာရုကိုကုလသမဂ္ဂလက်ထောက်တွင်းမှုချုပ်အဆင့်အဖြစ်မကြာခင်တုန်းကတွန်းမြင့်လိုက်တဲ့အတွက်အသင့်ခန့်အပ်ခံရမယ့်ပုဂ္ဂိုလ်အနေနဲ့အတွင်းမှုချုပ်အန်တိုနီယိုဂူတရက်စီကိုတိုက်ရိုက်အစီရင်ခံရမှာဖြစ်တယ်လို့သတင်းတွေလည်းထွက်ပေါ်နေတဲ့အကြောင်း The Guardian သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။
ကမ္ဘာမီဒီယာတွေကမြန်မာပြည်ကြောင်းနားဆင်ရပြီးအခုတခါတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။အမေရိကန် EDN 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ကပို့ချမှာဖြစ်ပါတယ
်။ဒီနေ့မနေ့တွေတင်ပြမယ့် EDN အသုံးကတော့
To get cold feet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကTO2, GET, get, to get ga yura, COLD, cold ga eda, FEET, feet ga che dao. So ro, sakwai thulung ye long gao tewe ga ro che dao eda bo shi. Di dong sin te la ra ga ro, tekri taong chao ya ngaku ga Lombard zagabo nga ni lu tcho tute di lu ga so ja ba de. Phe kaza re lu ga phe shong lu basam shi ro bu, phe bai nga twet chin bi so,သူခြေတော့တွေအေးနေပြီလို့စင်ကြေးပေးလေရှိတယ်လို့ဆိုပါတယ်။ဒါကြောင့်မို့လေ to get cold feet ကတခုခုလောက်တော့မဲအဲ့ဒီအလုတ်ကလည်းခက်မဲသူ့တွေအန္တရာယ်ရှိမဲဒုက္ခရောက်စေမဲဆွံ့ရမဲဆိုရင်လောက်ခဏီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်။တကယ်ကြော်လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလောက်ရမဲဆိုရင်ခြေတွေလက်တွေအေးစမြဲဆိုတာလေတော်တော်ရှိများသိပါ။ဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခါနာကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The groom got cold feet before his wedding day and decided to cancel the ceremony.
ကြောက်သွေးဝင်လာပြီးနီးမှလုပ်ရမယ်ဟာကိုမလုပ်ရဲပဲမလုပ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ?
To get cold feet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကို VO ရဲ့မနက်ခင်းတိုင်းမှာဒေါ်လလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါည VO ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့ကိုသားညွန်ဦးကဆွေးနွေးတင်ဆက်ထားတာပါ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးစွားရဲကျွန်တော်ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့တက်မတော်နဲ့ရင်ကြားစီဆိုတဲ့ခေါင်းစဉ်ကိစ္စဖြစ်ပါတယ်တလုံးလုံးကဒီရောင်တိုင်းဝန်ကြီးချုပ်ရဲ့တက်မတော်ကာကွယ်ဦးစီးချုပ်ခန်းကဏ္ဍနဲ့ပတ်သက်ပြီးတော့မှတ်ချက်စကားအပေါ်မှာတက်မတော်ကနေပြီးတော့ကြီးညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ပိုင်းဒီစကားအပေါ်မှာရောင်တိုင်းဝန်ကြီးချုပ်ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါတယ် Energy အစိုးရနဲ့တက်မတော်ကြားဆက်ဆံရေးအခြေအနေအထူးဖြစ်တော့ဒီ Energy အစိုးရအလေးထားဆောင်ရနေတဲ့တက်မတော်နဲ့အမျိုးသားရင်ကြားစီဆိုတာဟာဘယ်ထိခီးပေါက်နေပြီလဲဆိုတာမေးခွန်းဖြစ်လာပါတယ်ဒီအကြောင်းကိုကျွန်တော်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးကိုဖိတ်ခေါ်ထားပါတယ်။2ဦးစလုံးကတော့ဒီတက်မတော်နဲ့လက်ရှိအစိုးရရဲ့ဆက်ဆံရေးအခြေအနေတွေကိုစောင့်ကြည့်ရေးသားနေကြတဲ့သတင်းမီဒီယာသမား2ဦးလုံးဖြစ်ပါတယ်။ပထမတူကတော့ဦးစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ကိုတီဟာသွေးဖြစ်ပါတယ်။ကိုတီဟာသွေးကတော့ NHK ရပါ။အဲကျွန်တော်အရင်ဆုံးဦးစီသူကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ။ဦးစီသူအောင်မြင့်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါလား
။ကျွန်တော်ခုနကဒီနေတန်းပြုတ်လိုက်သလိုပါပဲ။energy အစိုးရနဲ့တက်မတော်ကြားဆက်ဆံရေးပေါ့နော်အဓိက energy အစိုးရကလုပ်နေတဲ့တက်မတော်နဲ့ဒီအမျိုးသားညီကြားစီဆိုတာကအခုကအချိန်နှစ်ရက်တော့ကျွန်တော်တို့ခုနအဖူးထက်လေးပေါ်လာတယ်ပထမချိန်ကဥဝင်းထိန်ပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်ကစာထုတ်ကန့်ကွက်တယ်နောက်အခုရန်ကုန်တိုင်းဝန်ကြီးချုပ်ကိစ္စဖြစ်တယ်အဲ့တော့ကျွန်တော်နည်းနည်းမေးချင်တာကတက်မတော်နဲ့အမျိုးသားညီကြားစီဆိုတာ energy ကအလေးထားဆောင်နေတာရှိပါတယ်အဲ့တော့တစ်နှစ်ကျော်လာပြီဘလောက်ထိခီးပေါက်နေပြီလဲလို့မြင်ပါလဲခင်ဗျအ
ဲကျွန်တော်ထင်တာကတော့တော်တော်လေးကိုခီးပေါက်ပါတယ်ခီးပေါက်တယ်ဆိုတာကအဲလက်ရှိအချိန်မှာဒီဒေါက်တာဆီကီဦးဆောင်တဲ့ NLD အစိုးရကဒီလိုတည်တည်ငြိမ်ငြိမ်တိုင်းပြည်ကိုအုပ်ချုပ်နိုင်ဖို့တွားနိုင်ဖို့ဆိုတာဟိုတက်မတော်ဘက်ကမငြိမ်ငြိမ်ကိစ္စမှာပဲဖြစ်စီတခြားသောကိစ္စတွေမှာပဲဖြစ်စီဟိုကူပေါင်းဆောင်ရွက်မှုမရှိရင်လောက်ကန်ရတာအတော်လေးကိုခက်ခဲပါတယ်အ ဒီလိုအနေထားမျိုးအောင်ရခိုင်ပြဿနာဆိုလဲထုတ်ပြီးသကောက်ပဲပေါ့နော်အဲ့တော့နေရာတိုင်းမှာကျွန်တော်ထင်တယ်ဒုံဆန်းစုကြည်ရဲ့ကြိုးစားမှုတစ်ဖက်ကလည်းဟိုတက်မတော်ဘက်ကလည်းဒီဟာကိုနားလေသဘောပေါက်မှုနဲ့အတူတူအတော်လေးကိုခီးရောက်တယ်လို့ထင်ပါတယ်ဒါပေမဲ့ပို့တိုက်မှုပါညာဆိုတာကတော့ဒီနိုင်ငံမှာမဆိုဒီမုန်စီမရောက်သေးခင်ဒီခင်ဆက်ကြမှာတော့ဒါတော့ရှိစမြဲပဲလို့ပဲကျွန်တော်နားလည်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တဆက်တဲ့ကုသဟောက်ကဒါနဲ့ဆက်ဆက်ပြီးတော့ပဲတဆက်တဲ့မိလက်ချင်ပါတယ်ကုသဟောက်တက်မတော်ဟာဖွဲ့စည်းပုံရ2008ဖွဲ့စည်းပုံရဆိုရင်တစုံတရာတို့မှကြီးမားတဲ့ခံကဏ္ဍရှိပါတယ်ဒါပေမဲ့ရတားဆူရရဲ့အောက်မှာပဲရှိရမှာဆိုတဲ့သဘောတော့ရှိတယ်အဲ့တော့ရတားအုပ်ချုပ်ရေးအောက်မှာတက်မတော်တကယ်ရှိရလားတက်မတော်ကာကွယ်ဥပဒေချုပ်ကပဲတက်ကူသူကိုယ်တိုင်ခြေလက်ဖန်တီးနိုင်လားအဲ့ဒီအချိန်ကြီးဖွဲ့စည်းပုံချီနေနဲ့ကျွန်တော်နှိုင်းရှင်ပြီးတော့လည်းဆွေးနွေးပေးပါအ
ဓိကတော့ဗျာဟိုကျွန်တော်တိုင်းပြည်မှာကျင့်သုံးနေတဲ့2008အခြေခံဥပဒေရဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဟိုတမနာအောက်မှာပဲအားလုံးကရှိပါတယ်တမနာအဓိကပါပဲဒါပေမဲ့လည်းဒီအခြေခံဥပဒေမှာပြဋ္ဌာန်းချက်အရဆိုလို့ရှိရင်ကျွန်တော်ဒီအကောက်ဝဲဥပဒေချုပ်ကနေပြီးတော့ဒုသမနာပြောက်ကိုကျွန်တော်တို့ဆိုမင်းလေးလုပ်ဖို့ဒီမှာအခွင့်အရေးရှိတယ်နောက်တစ်ခါဝင်ကြီး၃ယောက်ပေါ့နော်အဓိကတော့ဒီကောက်ဝဲကြီးရယ်တီရဲကြီးရယ်နေဆက်ရယ်ဒီဝင်ကြီး၃ယောက်ကိုသူကခန့်အပ်တော်ဝင်ပေးပိုင်ခွင့်ရှိဒါပေမဲ့လည်းဒီဝင်ကြီး၃ယောက်စလုံးကလည်းကျွန်တော်တို့ဒီတမနာရဲ့အောက်မှာပဲအလုပ်လုပ်ပါဒါပေမဲ့အဓိကသူအနေနဲ့ဒီကောက်ဝဲဥပဒေချုပ်အနေနဲ့နောက်တစ်ခါဒီမှာလက်တံရှိတာကပါလဲဆိုတော့ဒီစွတ်တော်ထဲမှာလည်းဝင်ရောက်ပြီးတော့ထွေးလိနိုင်တယ်20ရာ900ခိုင်နှုန်းသောဒီစွတ်တော်ကိုယ်စားလှယ်တွေကိုခန့်အပ်နိုင်တယ်နှုတ်သိမ်းနိုင်တယ်ပြန်ပြီးတော့အသာထိုးနိုင်တယ်စသဖြင့်ဒါမျိုးတွေတော့ရှိတာပေါ့နော်နောက်တစ်ခါစိတ်မစားဖို့ကောင်းတဲ့နောက်တစ်ခုကပါလဲဆိုတော့သူကလက်နက်ကင်တပ်ဖွဲ့အားလုံးရဲ့ဒီဦးစီးချုပ်ဖြစ်တဲ့အတွက်ကြောင့်မလို့သူကဒီလက်နက်ကင်အားလုံးဆိုတာကျွန်တော်တို့ဒီရဲတပ်ဖွဲ့မှာပါတာပေါ့နော်ဆိုတော့ဒီလက်နက်ကင်အဖွဲ့စည်းတွေကိုဒီအရွှေအပြောင်းအနှုတ်သိမ်းပေါ့နော်အားလုံးသူကစီမံပိုင်ခွင့်ရှိတယ်နောက်ကသူ့ရဲ့အတုံးစိတ်တွေဘာတွေလို့လဲကျွန်တော်တို့ဒီလွတ်တော်တို့ဘာတို့ကကြည်လို့မရဘူးတမနာကိုလည်းသုံးပြီးမှသူကပြင်လို့ရတယ်ဆိုတော့ကောင်ဝဲဥပဒေချုပ်ကတော့သူကဟိုကျွန်တော်တို့တိုင်းပြည်မှာဘယ်လိုခေါ်မလဲအမြဲတမ်းဒီလိုမျိုးစီမံခန့်ခွဲမှုတိကျတဲ့စီမံခန့်ခွဲမှုအာဏာသုံးလျာကိုအမြဲတမ်းရထားတဲ့လူတွေတော့ဖြစ်နေတာပေါ့နော်ဆိုတော့ဒါကိုပဲကျွန်တော်တို့ကဟိုဘယ်လိုချုံပြောမလဲဒီတမနာကိုပဲမှီနေတဲ့ကျွန်တော်တို့ဒီတမနာကနေထွက်သွားတဲ့တယ်လူတွေထူထောင်တာလည်းကျွန်တော်နိုင်ငံရေးအဖွဲ့ကြီးရှိတယ်ပြန်ပါမှာတုတ်ရှားနေတယ်ဒီတက်မတော်နိုင်ငံရေးခန်းကဏ္ဍကိုအများအားထောက်ပံ့နေတယ်အများအားထောက်ခံနေတယ်ပို့ပြီးတိုးချဲ့လာအောင်လည်းတောင်းဆိုနေတဲ့အဖွဲ့အစည်းတွေလည်းရှိတာပေါ့နော
်
ဆိုတော့အဲ့ဒါကဘာဖြစ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ဒီအပြန်အလှန်တော့ဒီဩဇာကိုကျွန်တော်တို့ကြီးလာအောင်လုပ်လို့ရတယ်ရှော့သွားအောင်လုပ်လို့ရတယ်ဒီနိုင်ငံရေးလောကမှာကျွန်တော်တို့နိုင်ငံရေးတုတ်ရှားမှုတွေမှာတော့အထက်ရောက်ဒီဩဇာကကျွန်တော်တို့ရိုက်ခတ်တယ်ကျွန်တော်ဒီသဘောလေးတော့ရှိတာပါတော့
ဟုတ်ကဲ့အဲ့တော့ကျွန်တော်နည်းလေးခုနကမေကုံးလေးဥပွဲပြောက်ချင်ပါလေ energy အစိုးရအနေနဲ့အခုစောင်းနေတဲ့တက်မတော်နဲ့အမျိုးသားချင်းကြားစီဆိုတာကတော့တစုံတရာခီးပေါက်လာပြီလားအားရစရာရှိလား
ဆိုတော့ကျွန်တော်တို့ကအခုလည်းပြောရင်အစပိုင်းမှာတော့နည်းနည်းလေးစိတ်ပူတာပေါ့နော်စိတ်ပူတယ်ဒါပေမဲ့တော့ဆန်းစုကြည်ကလည်းဒီဟိုဒီကျွန်တော်တို့ဒီဟိုစပြီးတော့သူဒီအခုကဖွင့်နိုင်တဲ့အထိကျွန်တော်တို့ဒီရုပ်ောက်ပဲရလက်တွေထွက်လာတဲ့ကြာစပြီးတော့သူအဖွဲ့အစည်းကိုလည်းအောင်ပွဲမခံဘူးသူတော်တော်လေးကိုဟိုတစ်ဖက်ကမခံကြီးမခံတာမဖြစ်အောင်သူတော်တော်လေးထိမ့်သိမ့်နေဟောသူတို့ဟာသူတို့လက်စားချိန်မဲ့ဆိုရမဟုတ်ဘူးသူတို့ကလှုပ်ရှင်အလုပ်ပဲဆိုရမဟုတ်ဘူးအားလုံးနဲ့တက်မတော်ပါဝင်သူတို့ဒီကျန်တဲ့ဒီတက်ခိုင်ပါတီအပါဝင်ပေါ့နော်အားလုံးနဲ့အတူတူဟလာလိုက်လို့ဒီဖြစ်သွားတစ်ခါကျင်းသားစေရဦးတည်ရဆိုရအဖွဲ့ခုကိုဖွဲ့ပြီးတော့လူသွားကြမယ်ဆိုရင်ဒါကြောင့်သူကပေါ်တယ်ဦးအောင်ဆောင်ရွက်လာတဲ့အပိုင်းတွေအများကြီးတွေ့လာရတယ
်ဆိုတော
့ဟိုဘာပဲပြောတက်ကတားဆီးဖို့ထက်စာရင်တက်နိုင်သူ၍တက်ဆန်းသူ၍တော့သူတို့တွဲလို့ဖို့အဲတက်ကူရှိပုံရတယ်ထုတ်ပြတယ်ထုတ်ပြထားပုံရတယ်ပေါ့နော်
ကျွန်တော်ညီငယ်နဲ့ဆက်ပြီးတော့မြေးချင်ပါလေ energy ဆူရဦးစားပေးလုပ်ငန်းလည်းညီငယ်ကြီးဖြစ်နေတယ်ဒါတက်မလို့နဲ့အင်တန်ပတ်သက်တဲ့ကိစ္စပါအဲ့တော့ဒီကိစ္စမှာကောအစိုးရရဲ့ policy မူဝါဒလှုပ်ချင်တဲ့ပုံစံမျိုးကိုတက်မလို့ကလိုက်လုနိုင်တာရှိရလားဘာလို့ဆိုတိုက်ပွဲတွေကလည်းမြောက်ပိုင်းမှာတော်လေးကအခုတည်းကဖြစ်နေတုံးပဲကို
ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ပြောရင်တော့အစိုးရက sorry ဖြစ်တဲ့အနေနဲ့ကပေါ့နော်ဟိုသူကျွန်တော်ဒီရှေ့တန်းဆက်နေတာပြင်နေကျွန်တော်ရှေ့တန်းဒီကျွန်တော်တို့လက်တက်ကြရင်တိုင်းနာဖွဲ့ပြီးထိဆက်နေနေရတယ်အမှန်တန်ရှုပ်သွေးပါတယ်ဒီလိုရှုပ်သွေးလို့လဲကျွန်တော်တို့တိုက်ပွဲတွေကဟိုဘက်ကစားတယ်ဒီဘက်ကစားတယ်အပြန်အလှန်လက်ညှိုးထိုးတာဗျာဆိုတော့ဒီကိစ္စအမှန်တန်ကြောက်ခတ်ပါတယ်ဘာဖြစ်လို့လဲဆိုတော့ KIA ကိုနိုင်ကူကပေါ့နော်ကျွန်တော်တို့မျှော်လင့်ထားတာဒီလက်မှတ် NCA ထိုးဖို့တဲမှာသူတို့တက်တက်ကြွကြွ NCA ကို prepare လုပ်ခဲ့တော့ကသူတို့တက်တက်ကြွကြွပါတယ်ဒါပေမဲ့ဖြည်းဖြည်းချင်း NCA ကိုမထိုးတဲ့ဘက်ကိုပြီးရောက်သွားတယ်တော့သွားတဲ့အကြောင်းရင်းကလည်းတိုက်ပွဲတွေဖြစ်လို့အဲ့တော့တိုက်ပွဲတွေကဘယ်သူကဖန်တီးနေလဲဆိုတော့ကျွန်တော်တို့လည်းမပြောနိုင်ဘူးအဲ့တော့ဒီလိုမျိုးချုပ်ထွေးမှုတွေရှိတယ်ဗျ။ဒေါက်တာသူကြီးပြောသလိုပဲတက်မတော်ကဆန္ဒရှိပြီးတော့တက်မတော်ကပယ်ကြီးခံပြီးတော့အချုပ်ကိစ္စတွေလုံးဝအောင်မြင်တဲ့ကိစ္စတွေရှိတယ်။ဒါမျိုးကြတော့လည်းအဲကျွန်တော်တို့ပြောအပ်ခဲ့ပါတယ်။
ဟုတ်ကဲ့ကျွန်တော်ကကူးစီသူအောင်မြင့်ကိုပါတစ်ဆက်တည်းမိလက်ချင်ပါတယ်။ဒီငင်းချင်းကြီးလိုကိစ္စမျိုးမှာ 2P Energy ကအဓိကဆောင်းတဲ့ကိစ္စမှာတက်ကနောက်ကတေချာလိုက်ပါနိုင်ရဲ့လား
။ဒီဥစ္စာကတော့ဟိုတက်မတော်ရဲ့ယက်တီချက်ကဒီဒေါက်တာသူကြီးအစိုးရတက်မလာခဲ့အရှိတိုင်းမှာကလေးဟိုကအတော်လေးကြောင်းနေပါတယ်။ဒီတွင်ငင်းရည်တိဆောက်ရေးပေါ့နော်အထူးသဖြင့်အပြစ်ခတ်ရဆဲရေးရဖို့အတွက်ကို
ဟိုအရှိမရှိထားတဲ့အစိုးရအဆက်ဆက်ကမလိုက်သေးဦးခဲ့တဲ့အချက်တွေလိုက်သေးဦးပြီးတော့မှသိချလွတ်ခဲ့တာတွေအများကြီးရှိပါတယ်ပြီးတော့မှနောက်ဒီဘက်ကိုလက်လွဲပြီးတော့မှဒေါက်ဆန်းစုကြည်ကူးဆောင်ပြီးတော့မှညီညီလုပ်တဲ့အခြေအနေကိုရောက်လာတယ်ရောက်လာတော့ခြုံငုံပြီးတော့ကျွန်တော်ပြောရရင်တော့တမတော်ကလည်းဒီအဖြစ်ခက်ရက်စေးညီညီရင်းနဲ့ပတ်သက်သူ့မီသူ့ဟာသူ့မူတွေနဲ့သူစိုင်ဆွဲထားတာရှိတယ်ရှိတဲ့အခါကျတော့လောလောဆယ်အနေထားမှာဒေါက်ဆန်းစုကြည်ကူးဆောင်တဲ့အစိုးရကနေပြီးတော့မှတမတော်နဲ့လက်နက်ကိုင်တပ်ဖွဲ့တွေကြားထဲမှာတိုင်းပြည်လက်နက်ကိုင်တွေကြားထဲမှာဟိုညှိနှိုင်းပေးရတဲ့အနေထားမျိုးရှိတယ်အနေဒီကဥဆောင်ပြီးတော့မှဒါရိုက်တာတွေလုပ်နေတယ်ဒီအနောက်မှာဒီတမတော်ကလိုက်ပါတယ်မလိုက်ပါဘူးဆိုတဲ့ဟာမျိုးတော့ကျွန်တော်သိမတွေ့ရဘူးအဓိကတော့အန်ဒရီယာကြားရရနေပြီးတော့မှအဲသူကအပြစ်ခတ်တွေရက်ဆဲအောင်ငင်းငယ်ရလာအောင်ဝင်ပြီးတော့မှညှိနှိုင်းဆောင်ရွက်ပေးတဲ့အနေထားမျိုးပဲကျွန်တော်တွေ့နေရတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဦးစီသူအောင်မြေကုသရသွေးလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာသရော့ရှင်တော်များလိုက်လေးလိုင်းပေါ်ရောက်နေလို့ပါကျွန်တော်ဥက္ကမောင်လွင်ကိုအရင်ဖိတ်ခေါ်ချင်ပါတယ်တူတူတူလေးဆွေးနွေးမြေမြန်းလို့ရပါတယ
်ကျွန်တော်လည်းအန်ဒရီယာဆွေးကြမှာဒီအပေါ်နိုင်ငံကြီးရဲ့အန်ဒရီယာဆွေးရကြီးတမန်ရင်းကြီးကအန်ဒရီယာပါအဲ့ဒီအစိုးရဒီတမန်ရယ်စစ်တမ်းကျန်တော့အောင်လဲစစ်တမ်းရကျန်တော့အောင်လဲမနိုင်ပါတရားဥပဒေစမီးရအောင်လဲတော်တော်မျိုးလို့ထောင်နိုင်ပါတောင်းကြည့်ရင်လည်းတမန်ရယ်ဝန်ကြီးချုပ်ရင်တမန်မိတ်ခဏလာတော့ဒီလိုတရားဥပဒေအရဒီလိုခုပြင်လာမှာလေဒီလိုဒီလိုဒီလိုအလိုခေါ်လို့ပြောပါလို့ကျွန်တော်ဆွေးနွေး
ပါမယ်နောက်ထပ် thrashing တယောက်ကျွန်တော်တစ်ဆက်ထည့်ခေါ်ချင်ပါလေဦးကြောင်းအောင်အတူတူဆွေးနွေးမြင်းမြန်းလို့ရပါတယ်
သမတော်ဆိုတာလည်းတန်းကြီးမှာမရှိမဖြစ်လိုအပ်ပါပဲထို့ကြောင့်မို့အစိုးရရောနှုတ်နဲ့ဆက်စလုံးမြန်မာနိုင်ငံတော်ရဲ့ဤပေါ်တိုးတက်လာအောင်ပြန်ကြိုးတိုးတက်အောင်ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်လာအောင်နှစ်ဖက်စလုံးငားလေခွက်လော့မှုနဲ့လက်သေးပြီးဒီမှာဆောင်ရွက်နိုင်တာကိုဒီကိုကျွန်တော်တို့အနေနဲ့ညွှန်လို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဆက်လို့ပါတယ်
ဟုတ်ကဲ့ဦးကြောင်ရဲ့အမြင်မှာဒါတော့ energy အစိုးရနဲ့တက်မလို့နှစ်ဖက်လုံးပူးပေါင်းပြီးတော့ဆောင်ဖို့အရေးကြီးပါတယ်ဆိုတဲ့အမြင်မှာနောက်တစ်ဆက်သေးကျွန်တော်မေးချင်ပါတယ်ဦးวันตวินอ่ะทีเนี่ยวันตวินอ่ะโอเคตู่ๆซุนนี่เมี้ยงๆลงยาวอ่ะอุชิเม็ดป่ะ
โอเคจ้าตัวเราหว่าลุละเยยัดเนี่ยนอกมาตัวเราดูดิตะเนกโกจินต้องเกเรโลตียาวอ่ะเซเนวนจินไอ้นอกมาเราสิดักกันนี่พี่รออานาเต็งพี่รออานาจินสิซูยาอุปถุกเกเรไอ้จ้ะรอไอ้เฉยมาเว้ยตัวเราขวัญจีบองเฉยกันอู้ดิโหยีซั่วพี่รอหว่าป้อเราดิโมคราซีไปเมย์โลပြောเดดิโมคราซีปัดดอดาดิโหตัวเราအင်မတန်ခက်ခဲအောင်အာဏာရဖို့အင်မတန်ခက်ခဲအောင်လုပ်ထားတဲ့2008ခေါ်ကြီးကုန်အချိန်ကလူတွေသူတို့ရေးခဲ့တယ်အဲ့ဒီတည်းကနေပြီးတော့ကျွန်တော်တို့ဒီမိုကရေစီဘက်တော်သားတွေကအင်မတန်ခက်ခက်ခဲခဲနဲ့ရုန်းကန်ခဲ့ရတယ်ကျွန်တော်တို့အာဏာရခဲ့တယ်ပေါ့အဲ့ဒီကြောင့်အောင်ကျွန်တော်တို့စစ်ရှိလက်ချင်နဲ့အင်မတန်စောင့်ရှောက်ဖက်တောင်းပြီးခဲ့ရပါတယ်ဒါမှကျွန်တော်တို့ဝန်ကြီးချုပ်ကုချုံမင်းသိန်းပြောတဲ့ဓာရီကဟိုတခုတော့ကြည်ပါတယ်သူကမှားတော့မမှားပါဘူးဒါပေမဲ့မနက်ဖြန်မှပြောရမယ့်စကားကိုဒီနေ့ပြောလိုက်ခြင်းကြောင့်ဒီတက်ကနည်းနည်းသိချိုးသွားတဲ့သဘောဖြစ်ပါတယ်အချိန်ခါအချိန်လေးရအဲ့သဘောလေးဖြစ်ပါတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဦးချင်းမြေကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သရော့ရှင်တူတစ်ဆက်တည်းမိလိုက်ချင်ပါတယ် slime ဘွေကုံ slime ဘွေကုံတူတူတူဆွေးနွေးမြေမြန်လို့ရပါတယ
်ကျွန်တော်တက်မတော်အနေနဲ့အဲ့လိုမျိုးစိတ်ကတိဖြစ်သွားတဲ့ဥစ္စာကတော့ NAD ကတစ်ချိန်လုံးဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့မြို့သားပြည်နယ်တင်းမြတ်ကြီးကိုတော်တော်ဖေဖော်အများကြီးလှုပ်ဆောင်ခဲ့တယ်သို့တော့ကျွန်တော်လူထုမြှုပ်မှန်းတလို့တော်တော်ကလည်းပဲကျွန်တော်တို့ NAD ပေါ်မှာလည်းပဲအော်ကျွန်တော်တို့မြန်မာတလောက်ပြန်နေတင်းမြကြီးကိုကျွန်တော်တို့လှုပ်ဆောင်တာကျွန်တော်တို့မတွေ့ရတယ်လို့ပဲဖြစ်တယ်နည်းနည်းနေတယ်လို့ကျွန်တော်ထင်တယ်အဲ့တော့တမတော်ကရန်ချာတော့နိုင်ငံပါတီလေးရှိတယ်လွှတ်တော်လေးရှိတယ်နောက်အချုပ်ကြီးလေးရှိတယ်2008ဖွဲ့စည်းပုံကောင်းကောင်းကြီးမြင်ဆိုရင်တကယ်လက်နဲ့ကောဟိုဗါလေအမိတ်ပေးနိုင်တဲ့ဥစ္စာကတော့တနမဖောက်အောင်အနာအမိတ်ပေးနိုင်တဲ့ဥစ္စာတော့တမရစီမှာမဟုတ်ပါဘူးအဲ့ဒါတမတော်ကကိုကြီးဦးရှိချုပ်စီမှာရှိတဲ့ခါကျတော့လက်စီမှာတော့ NAD ကပဲတမတော်ကိုအော်နည်းနည်းအတာစီးပြီးတော့မှမေတ္တာစေတနာတွေညှားဤထားပြီးတော့မှချောမောပြီးတော့မှဖြောင်းဖြားမယ်ပုံပေါက်နေတယ်လောလောဆယ်ချယ်နေထီတော့ဟိုကျွန်တော်တို့ကတော့ညှိနှာခံဖို့ပဲရှိအောင်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာကုစလိုင်းပွေကုံကျေးဇူးပါကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ချင်ပါတယ်ကုစီသူအောင်မြေကုနာကပထမဆုံးဆွေးနွေးသွားတဲ့ဥက္ကမောင်လွင်ဆွေးနွေးရတဲ့အထက်မှာပထမအပါရာက NLD အနေနဲ့ဒွန်တက်မရော်ပေါ်မှာတက်မရော်ကနေပြီးတော့ဂျုံကြီးလေးစားအောင်မလုပ်နိုင်ပါဘူးတဲ့နောက်တက်မရော်ကိုလည်းစစ်တမ်းလေးရပြန်အောင်မလုပ်နိုင်ပါဘူးတဲ့နောက်ခုနောက်ဆုံးကုစလိုက်ပွေကုံဆွေးနွေးသွားတဲ့ထဲမှာတော့တက်မတော်ကိုချော့ပြီးတော့ဆက်ဆံနေတယ်လို့ဖြစ်တယ်ဆိုတဲ့အမြင်ပေါ့နော်အဒီပေါ်မှာကုစီသူအောင်မြေဗာမြတုံမြဆွေးနွေးလို့ပါလေ
ဒီ2008ဖွဲ့စည်းပုံအရဒါတစ်ဖက်မှာဟိုအချင်းကြီးအကြောင်းအကျောင်းအမျိုးမျိုးကြောင်းမလို့အမေရိကန်ဆိုတာပေါ်ပေါက်လာတယ်ပေါ်ပေါက်လာတော့ဒီအချင်းကြီးဆက်ရနိုင်ဆင်းနေလည်းမဟုတ်ဘူးဒီမိုကရေစီနိုင်ငံလည်းမဟုတ်ဘူးဒါလူလို့စင်မှာပြောမယ်လူလူပြောမယ်ဆိုရင်တက်မတော်နဲ့အဲဒီဘောက်ခံအစိုးရနဲ့ဘူးပဲပြီးတော့မှအုပ်ချုပ်တဲ့အချက်ပဲရှိသေးတယ်အဲဒီလိုအချင်းကြီးမှာဒီမိုကရေစီကိုတွားဖို့ဆိုရင် ဒီကတော့ရွေးကောက်ခံအစိုးရကတမတော်ကိုသူကစီယုံရမှာပဲအဲ့တော့ဒီစီယုံမဲ့မူတွေကိုလည်းဟိုချထားတာကျွန်တော်တို့တွေ့ပါတယ်ခုနကတော့ဝေဖန်ချက်တွေပေါ့ဒါချော့မော့ပြီးတော့ပေါင်းနေတယ်လားဆိုကျွန်တော်တို့အဲ့လိုမတွေ့မိဘူးဘာဖြစ်လို့လဲဆိုတော့ဒေါက်ဆန်းစုကြည်နဲ့ဒီ NLD အစိုးရရဲ့ရည်တည်ချက်ကသူတို့လုံးဆရာရှိတာတွေလုပ်ခဲ့တယ်နမူနာအဖြစ်ဆိုရင်ဒါ2015ရွေးကောက်ပွဲဟို PP ချင်းမှာကိုပဲဒါကျွန်တော်တို့သတင်းတွေရတယ်အဲ့ဒီမှာဆိုရင်ဒါတမတော်ဘက်ကနေပြီးတော့မှရန်ကုန်တိုင်းဝန်ကြီးချုပ်နေရာတို့အဲပြီးတော့မှနောက်ဟိုရှမ်းပြည်နယ်ဝန်ကြီးချုပ်နေရာတို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာဒါမျိုးတောင်းလာရှိတယ်အဲဒါတွေကိုဟိုပြည့်ပြည့်စုံစုံဟိုညင်းပယ်ခဲ့တာရှိတယ်ပြီးတော့မှနောက်အခုနောက်ပိုင်းမှာဆိုရင်လည်းအကောင့်ထဲပုံမှုတွေအများကြီးရှိခဲ့တယ်ဥပမာရခိုင်ပြည်နယ်မှာသတင်းတော့စီလွတ်တဲ့ကိစ္စလိုမျိုးရခိုင်ပြည်နယ်မှာခုနကတော့လို့ကိုဖီအာနန်ကကော်မရှင်ဖွဲ့ပြီးတော့မှစနစ်တကျနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့ကိစ္စလိုမျိုးဆိုရင်ဒါတမလို့ဘက်ကသဘောတူချင်မှလည်းတူပဲမတူချင်လည်းမတူဒါပေမဲ့ NLD အစိုးရကတော့သူလုံးဆရာရှိတာတွေကိုမူတိုင်းပေါ့နော်အများကြီးလုပ်ခဲ့တယ်အဲ့ဒါလို့တာရကတွေကလည်းမျိုးထိုးပြမယ်ဆိုရင်အများကြီးရှိတယ်။အစိုးရတဲ့သဘောကဒေါ်စစ်ကြီးအစိုးရကတမတော်ကိုချော့ပြီးပေါင်းနေတာမဟုတ်ဘူး။စီယုံနေတာ။ဒါစီယုံပြီးတော့မှဒီမိုကရေစီနိုင်ငံဖက်ဒရယ်ပြည်ထောင်စုကိုတွားဖို့ဆိုပြီးတော့မှစီယုံလှုပ်ဆောင်နေတယ်လို့ပဲကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတီယာသွေးကိုတော့ဒီ NLD ခေါင်းဆောင်တချို့ရဲ့မှတ်ချက်နဲ့ပတ်သက်လို့ဖြစ်သွားတဲ့ပြဿနာလေးနည်းမေးချင်ပါတယ်။ပထမချက်ကတော့ဥဝင်ထိန်ပေါ့နော် NLD ဒီအတွင်းမှုအဖွဲ့ဝင်ဦးထိန်ကတမတော်နဲ့ပတ်သက်လို့ပြောသွားတဲ့ကိစ္စမှာတမတော်ဘက်ကကန့်ကွက်စာတွေပဲထုတ်ခဲ့တယ်အခုဒုတိယကြိမ်ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့ဖြစ်တဲ့ပြဿနာပေါ့ဒီပြဿနာမှာ NLD ခေါင်းဆောင်ပိုင်းဒီဘက်ကပဲစကားမှားတာလားတမတော်ဘက်ကပဲဆက်ဆက်ထိမခံဖြစ်နေရလားခုနကသတော်ရှင်တယောက်ပြောပါတယ်သူတို့ကတော့မမှားဘူးဝန်ကြီးချုပ်မမှားဘူးဆိုတဲ့ဟာမျိုးပြောသွားတာရှိတော့ကိုတိကသူ့အမြင်သိချင်ပါတယ်အမှန်
တော့ကိစ္စမျိုးနှစ်ခုမှာပေါ့နော်ကွဲလွဲတဲ့တော့ရှိပါတယ်ဆိုတော့ဟိုကျွန်တော်ချင်းလည်းဒီလိုစာရွက်ထုတ်ပြီးတော့စာရီပိုင်ထုတ်ပြီးတော့ကျွန်တော်တို့ဒီတုတ်ပြန်တယ်ဆိုတော့ပြင်းထန်တယ်ပေါ့နော်အာဏာရပါတီပေါ်မှာဒီလိုမျိုးစာထုတ်ပြီးတော့တုတ်ပြန်တာဟာနောက်ကနိုင်ငံရေးကြီးရဲ့ကျမ်းစာရှိသလားလို့လည်းကျွန်တော်စဉ်းစားမိတယ်ဗျဟိုအထိတိုက်မခံဘူးဟိုသမေပူစည်းတားထားပြီးတော့လောင်းရင်လောင်းမြန်ပြီးလို့ပြောတယ်လို့ဖြစ်တာပေါ့နော်သူကလည်း internal မှာရှင်းတင်တယ်လို့ထင်တယ်ဒါပေမဲ့စာထုတ်ပြီးရှင်းတာကတော့နိုင်ငံရေးသဘောတရားလေးတစ်ခုပါပါလေ
။အောင်မြစ်ကိုတိုးတိုးလေးမေးချင်ပါလေကိုစစ်သူခုနကရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တမတော်နဲ့ဖြစ်တဲ့ကိစ္စပေါ့နော်တမတော်ကစာရီပါရီရောင်ထုတ်ပြီးတော့ကန့်ကွက်တဲ့အခြေအနေမျိုးကတစုံတရာ NLD အစိုးရနဲ့တမတော်ကြားဆက်ဆံရေးကိုသွားသက်ရောက်နိုင်စရာရှိပါလား
။အဲသက်ရောက်နိုင်စရာမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ဒါမျိုးကနိုင်ငံတကာမှာလည်းဖြစ်ဖြစ်ထားရှိပါတယ်။ဒါတန်းပြီးတာဝန်ယူထားတဲ့လူတွေကစကားဆိုတာဒီလိုပါပဲ။အခက်မသိရင်ဒါပြောမှဆိုမှတစ်ဖက်ကလည်းဒီဥစ္စာကိုလက်မခံနိုင်ဘူးဆိုတော့ဒါဖြစ်ဖြစ်ထားရှိတဲ့သဘာဝပါ။အဲ့ဒီခါမှာနိုင်ငံတကာမှာလည်းဒီလိုပါပဲ။ဒါနဲ့ပတ်သက်ပြီးတော့သူတာဝန်ယူမှုလုပ်တဲ့လူတွေရှိတယ်တာဝန်မယူတဲ့လူတွေရှိတယ်အခုတော့ဦးဖြိုးမင်းသိန်းကသူကတာဝန်ယူပြီးတော့တောင်းပန်တယ်ဆိုတဲ့ခါကျတော့ဒါဟာကျွန်တော်ထင်တယ်နောက်တော့အဆင်ပြေသွားပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဓာတ်ရိုက်လေးလိုက်အစီအစဉ်အချင်းဆစ်သွားလို့ပါပေါဝင်ဆွေးနွေးပေးတယ်ဦးစီသူအောင်မြင့်နဲ့ကုတီဟာသွေးကျေးဇူးအများကြီးတင်ပါတယ်တော်ရရှင်တွေနဲ့ကျွန်내ဒီလာပြီးတော့ဆွေးနွေးမေးမြန်းကြတဲ့တော်ရရှင်တွေကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာဓာတ်ရိုက်လေးလိုက်အစီအစဉ်တမရနာခွင့်ပြီးပါ
ဥဒဏ်ယူဆွေးနွေးတင်ဆက်သွားတဲ့အင်္ဂါညာ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA အမေရိကန်တန်ကဗိုဒုနီမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်မြောက်ကိုရီးယားရဲ့တရားမဝင်နျူကလ িয়ার နဲ့ပဲ့ထင်းတုံးကြီးအစီအစဉ်တွေအတွက်ဗန်နောင်ငွေကြေးပိုင်းအကူအညီပေးတဲ့အတွက်ဒီဥနိုင်ငံသား2ဦးနဲ့အဖွဲ့အစည်းတစ်ခုတို့ကိုအမေရိကန်ဗန်ဒါရေးဌာနကအရေးယူလိုက်ပါတယ်ဟန်ပြကုမ္ပဏီတွေကနေတဆင့်မြောက်ကိုရီးယားကိုစားငွေပေးငွေယူလုပ်ပေးတယ်လို့အရင်ကတည်းကသတ်မှတ်ထားတဲ့ဗန်တွေလူပုဂ္ဂိုလ်တွေနဲ့အလုပ်လုပ်တဲ့အတွက်ဒီဥနိုင်ငံသားစွန်းဝေနဲ့လီဟောင်မီတို့ကိုပြပပိုင်ဆိုင်မှုထိန်းချုပ်ရေးရုံး OFAC ကတန်ခတ်အရေးယူမှုချလိုက်တာပါကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုမလိုက်နာဘဲမြောက်ကိုရီးယားကိုတရားမဝင်ကုန်ပစ္စည်းတွေပို့လာမှာပါဝင်ပတ်သက်တဲ့အတွက် Dalian Global Unity သင်္ဘောကုမ္ပဏီကိုလည်း OFAC ကအရေးယူပါတယ်ဒါအပြင် USA Patriot Act ပါပြဋ္ဌာန်းချက်311အရတရုတ်နိုင်ငံကဒန်ဒေါင်ဘန်ဟာငွေကြေးခေါ်ဝါချမှုဆိုင်ရာအဓိကစိုးရိမ်ပွဲဗန်ဒါငွေကြေးလုပ်ငန်းအဖြစ်ဗန်ဒါရေးဌာနငွေကြေးဆိုင်ရာရာဇဝတ်မှုနှိမ်နင်းရေးကွန်ရက်ကတတ်မှတ်လိုက်ပါတယ်အမေရိကန်နဲ့နိုင်ငံတကာဗန်ဒါငွေကြေးစနစ်တွေကိုမြောက်ကိုရီးယားအသုံးပြုနိုင်ဖို့အတွက်ဒန်ဒေါင်ဘန်ဟာဂျာဂန်တစ်ခုလိုလုပ်ပေးပြီးမြောက်ကိုရီးယားနျူကလ িয়ার နဲ့ပယ်ထိန်းတုံးကြီးအစီအစဉ်တွေမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေအတွက်ဒေါ်လာသန်းပေါင်းများစွာအလွှဲအပြောင်းလုပ်ပေးတယ်လို့ဗန်ဒါရေးဝန်ကြီးစတီးဗ်မနူချင်ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်ဒီလိုလုပ်ရမျိုးကိုအမေရိကန်အနေနဲ့လက်ခံမှာမဟုတ်ဘူးလို့လည်းပြောပါတယ်ဒါကြောင့်ဒန်ဒေါင်ဘန်အနေနဲ့တခြားပြပဘန်တွေကနေတဆင့်တိုက်ရိုက်တော်လကောင်းတွယ်ဝရွေတော်လကောင်းအမေရိကန်ဗန်ဒါရေးစနစ်ကိုအသုံးပြုလို့မရအောင် အမေရိကန်ဘဏ်တွေလှုပ်ဖို့လိုအပ်တယ်လို့ဝန်ကြီးမနူချင်းကပြောပါတယ်။အမေရိကန်နေနဲ့တရုတ်နိုင်ငံကိုပြစ်မှတ်ထားနေတာလုံးဝမဟုတ်ဘူးလို့လည်းဝန်ကြီးမနူချင်းကအသေးချာပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ဖင်တို့အကြားမြောက်ကိုရီးယားနဲ့ပတ်သက်ပြီးတိတ်ကိုအလုပ်ဖြစ်တဲ့ပြောဆိုဆွေးနွေးမှုတွေရှိထားတယ်လို့မစ္စတာမနူချင်းကပြောပါတယ်။တရုတ်နိုင်ငံရဲ့လှုပ်ဆောင်မှုတွေပေါ်အမေရိကန်ကအသိမှတ်ပြုပြီးတရုတ်နိုင်ငံကအမေရိကန်နဲ့ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့မျှော်လင့်နေကြောင်းဒါပေမဲ့မြောက်ကိုရီးယားရဲ့ချိန်ချောက်မှုကိုရင်ဆိုင်တဲ့နေရာမှာအလေးနဲ့ရှိရဲဆိုတာပြဖို့အတွက်အရေးယူလှုပ်ဆောင်သွားမှာဖြစ်ကြောင်းမစ္စတာမနူချင်းကပြောပါတယ်။ငွေကြေးစီးဆင်းနေတဲ့နောက်ကိုလိုက်ကြည့်ပြီးဖြတ်တောက်ပြန်မှာဖြစ်ကြောင်းမြောက်ကိုရီးယားရဲ့ရန်လိုတဲ့မတိမငြိမ်ဖြစ်စေတဲ့လူမဆန်တဲ့လူရက်ကိုတီးခံမှာမဟုတ်ကြောင်းနျူကလ িয়ার နဲ့ပယ်ထိန်တုံးကြီးစီစဉ်တွေကိုမြောက်ကိုရီးယားကရပ်ပစ်တဲ့အထိမြောက်ကိုရီးယားအစိုးရပေါ်စီးပွားရေးဖိအားပေးမှုအမြင့်မားဆုံးဖြစ်အောင်လုပ်တဲ့နေရာမှာပြင်ပကနေကူညီလှုပ်ဆောင်ပေးနေတဲ့မြောက်ကိုရီးယားရဲ့အထောက်အကူတွေကိုပြစ်မှတ်ထားအရေးယူသွားဖို့အခိုင်အမာဆုံးဖြတ်ထားကြောင်းအမေရိကန်ဗန်နာယီဝန်ကြီးစတီးဗ်မနူချင်းကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှအကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်ခဲ့တာတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တာအမှတ်855ရန်ကုန်စာလိုက်ကြည့်ရန်ကုန်မြို့ဖြစ်ပါတယ်ဒီကနေ့ညနေဘက်6:00ကနေ9:00အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ71925ရုပ်မှာဖမ်းယူနိုင်ပါတယ်။ကုရောသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ
်။အီရန်နိုင်ငံရဲ့ပယ်ထိန်တုံးအစီအစဉ်ကိုထောက်ခံခဲ့တယ်လို့ဆိုတဲ့လူပုဂ္ဂိုလ်18ယောက်နဲ့အဖွဲ့အစည်းတွေကိုအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူလိုက်ပါတယ်။အီရန်ရဲ့ဆောင်ရွက်မှုတွေဟာအရှေ့လက်ပိုင်းဒေသရဲ့တည်ငြိမ်လုံခြုံရေးနဲ့တာယာဝါပြောရေးကိုထိခိုက်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အခုလိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုဟာစိတ်မကောင်းစရာအမေရိကန်တို့ရဲ့ဒီမကောင်းတဲ့အလေးအကျင့်တစ်ခုဖြစ်တယ်လို့နယူးယောက်မြို့ကိုရောက်နေတဲ့အီရန်နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂဆိုင်ရာ VOA သတင်းတောက်ကိုပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းနိုင်ရေးအတွက်သမ္မတဒေါ်နယ်ထရမ့်အစိုးရကြိုးပမ်းမှုနောက်ထပ်မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အရင်ဥပဒေဟောင်းကိုအရင်ဖျက်သိမ်းဖို့လိုတယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဂျွန်လ9ရက်နေ့တုန်းကဘိန်းမြို့ကနေရန်ကုန်မြို့စီပြန်တန်းသွားဆင်ပြက်ကျသွားတဲ့တပ်မတော်သေယူပို့ဆောင်ရေး Y8 လေယာဉ်ဟာဆိုးဝါးတဲ့ရာသီဥတုနဲ့ကြုံတွေ့ခဲ့ရပြီးတော့လေယာဉ်ကိုမထိန်းနိုင်လို့ပြက်ကျခဲ့ရတာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကပြောကြားလိုက်ပါတယ်။ဒီလေယာဉ်ပြက်ကျမှုကိုဘလို့အသေးစိတ်စုံစမ်းခဲ့တယ်လဲဆိုတာကိုဇူလိုင်လ18ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်မှအကျဉ်းတွင်ရေးထားပါတယ်။ရုတ်တရက်ပြောင်းလဲနေတဲ့ပုံမှန်မဟုတ်တဲ့ရာသီဥတုမှပြန်တန်းရတဲ့အတွက်လေယာဉ်ကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမရှိတော့ဘဲပြက်ကျခဲ့ရတာဖြစ်တယ်လို့ဒီတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့ထုတ်ပြန်ချက်ထဲမှပြောထားပါတယ်။တခါပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ခဲ့တဲ့မွတ်စလင်အစိုးရအဖွဲ့နဲ့ဆက်နွယ်မှုရှိသူရိုဟင်ဂျာအမျိုးသားတစ်ယောက်ကိုဘင်္ဂလားဒေ့ရှ်အစိုးရကဖမ်းဆီးခဲ့ပြီးမြေအာမခန်နဲ့ပြန်လွှတ်ပေးခဲ့ပြီးအခုဆိုရင်သူဟာဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတစ်ခုမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကဇူလိုင်လ18ရက်နေ့မှာသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ဒီအသက်38နှစ်အရွယ်မွတ်စလင်တရားဟောဆရာမန်ဇူရိုအစ္စလမ်ကတော့ရခိုင်ပြည်နယ်အနောက်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒီအစွန်းရောက်အဖွဲ့နဲ့အဆက်ဆက်မရှိဘူးလို့ Writers သတင်းနဲ့ဆက်သွယ်မေးမြန်းမှုတစ်ခုထဲမှာညင်းဆိုခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်ကတော့ Jim Harmon ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကို line meter 3040 49 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.